Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့ရဲ့ Radio အတန်လွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မူကကျွန်မဆုမွန်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုမြတ်မွန်ပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ2019ခုနှစ်တုန်းကဒုသမ္မတတာဝန်ပြီးဆုံးချိန်မှာဖက်ခွင့်ရှိသူတွေသာဒီဖက်လို့ရတဲ့လျှို့ဝှက်မှတ်တမ်းတွေကိုသက်ဆိုင်ရာကိုပြန်အပ်တာနဲ့ပတ်သက်လို့တရားစွဲဖို့မလိုဘူးလို့အထူးဆုံးသက်စစ်ဆေးမှုကဆုံးဖြတ်လိုက်ပါတယ်။ဟာမတ်စစ်သွေးကြွတွေအပေါ်လက်တုံ့ပြန်တိုက်နေတဲ့အစ္စရေးစစ်တပ်ရဲ့လုပ်ရဟာလွန်လွန်ကျူးကျူးဖြစ်နေပြီလို့သမ္မတဘိုင်ဒန်ကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကာလန်တန်ပြည်နယ်အစိုးရအနေနဲ့အစ္စလာမ်ရှရီယာဥပဒေထဲမှာရာဇဝတ်ကျူးလွန်မှုတွေကိုထည့်သွင်းခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးကဆုံးဖြတ်လိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကယားပြည်နယ်ကရင်ပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစာတင်ကျောင်းတွေ၄ကျောင်းကနေဘုံကျဲတက်ခိုက်ခံရပြီးတဲ့နောက်မှာတော့ဒေသတွင်းကစာတင်ကျောင်း150လောက်ယာယီပိတ်ထားလိုက်ရပါတယ်။
လူလို့ဆိုတော့ရည်ရည်ပိတ်ထားလိုက်တာပေါ့နော်အမနာဒီချင်းကလာကမကြခင်မှာဆံမွဲဖြစ်မဲ့ကလာဖြစ်တော့ပေါ့နော်သူတို့ကြောင့်တော့ဆံမွဲဆက်ဖြစ်နေပြီသူတို့ကဖြစ်တော့ပေါ့နော်အဲ့မျိုးဖြစ်တဲ့
ကရင်ပြည်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ် VOE ကိုပြောခဲ့တာပါရှင်ဒီသတင်းနဲ့အတူနိုင်ငံရေးအကျဉ်းသားတွေပေါ်မှာဖြစ်နေမှုပပဖို့အတွက်ကြိုင်မရောအကျဉ်းထောင်မှာတော့အကျဉ်းသား50နီးပါးအစာငတ်ခံဆန္ဒပြနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမဆုမျက်မွန်နဲ့ပြောပြပေးပါမယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာ2019ခုနှစ်တုန်းကဒုသမ္မတတာဝန်ပြီးဆုံးချိန်မှာဖောက်ခွင့်ရှိသူတွေလာဖတ်လို့ရတဲ့လျှို့ဝှက်မှတ်တမ်းတွေသက်ဆိုင်ရာကိုပြန်မအပ်တာနဲ့ပတ်သက်လို့တရားစွဲဖို့မလိုအပ်ဘူးလို့ဒီကိစ္စကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကပြောကြားလိုက်ပါတယ်။15လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်မှာစိတ်စေတနာကောင်းရှိပြီးတော့သတိမေ့တတ်တဲ့လူကြီးတယောက်ကိုတရားစွဲဖို့ခတ်မယ်လို့တရားရေးဌာနကအထူးခန့်အပ်ထားတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်ဟာကသူ့ရဲ့ဒီအစီရင်ခံစာထဲမှာပြောကြားခဲ့ပါတယ်။စစ်ရေးအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့လျှို့ဝှက်ချက်လက်တွေကိုသမ္မတကတည့်ရက်နဲ့တမင်ယူထားပြီးတော့ထုတ်ဖော်ပြောကြားခဲ့တာကိုတွေးရှိခဲ့ပါတယ်။သူရှင်ရဲ့အဖွဲ့ကသမ္မတဘိုင်ဒန်ကိုမေးမြန်းချက်တွေအရသမ္မတရဲ့မှတ်ဉာဏ်ရည်စွမ်းအားအတော်လေးလျော့နေတာတွေ့ရတယ်လို့အထူးဆောင်စားရေးမှူးဟာကအစီရင်ခံစာမှာရေးသားထားပါတယ်။သမ္မတအိုဘားမားလက်ထက်ဘယ်နှခုနှစ်မှသူဒုတိယသမ္မတတာဝန်ကိုစယူခဲ့တယ်လဲဘယ်နှစ်မှာပြီးဆုံးခဲ့တယ်လဲဆိုတာတွေကိုမမှတ်မိတော့တယ်လို့သူ့ရဲ့သားဘိုးဘိုင်ဒန်ကွယ်လွန်ခဲ့တဲ့နှစ်ကိုလည်းမေ့နေတယ်လို့အစီရင်ခံစာမှာရေးသားထားပါတယ်။အခုလိုမျိုးအထူးဆောင်စားစစ်ဆေးရေးမှုရဲ့ပြောကြားချက်ကိုသမ္မတဘိုင်ဒန်ကပယ်ချပြီးတော့သူ့ရဲ့မှတ်ညာကောင်းမွန်တယ်လို့တုံ့ပြန်ခဲ့ပါတယ်။နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပြန်အရွေးခံမဲ့သမ္မတဘိုင်ဒန်ရဲ့အသက်အရွယ်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာအခုလိုသူ့ရဲ့မှတ်ညာနဲ့ပတ်သက်လို့ထောက်ပြမှုထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်မှာတော့ဂျာတာပရင်းနေက Republican Party တွင်ကျင်းပတဲ့သမ္မတလောင်းရွေးပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကတဦးတည်းပြိုင်ဘက်မရှိအနိုင်ရလိုက်ပါတယ်။ပြည်နယ်အလိုက်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာဒေါ်နယ်ထရန့်ကပြည်နယ်၃ခုမှာဇက်တိုက်အနိုင်ရသွားတာဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့အတွက်သူ့ရဲ့တဦးတည်းသောအဓိကပြိုင်ဘက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်အသံမကြီး Nikki Haley ကတော့ဒီပါတီတွင်ထရန့်ပေါ်မှာပတ်လိုက်မှုတွေရှိနေတာကြောင့်နီဗာဒါပြည်နယ်ကရွေးကောက်ပွဲကမျှတမှုမရှိဘူးဆိုပြီးတော့ဒီပွဲကိုမရှင်းပြိုင်ခဲ့တာကြောင့်ထရန့်မဲ့အနိုင်ရလိုက်တာဖြစ်ပါတယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့ပြည်နယ်သမ္မတလောင်းပနာမရွေးချယ်ပွဲမှာတော့နီကီဟဲလေးဝင်ပြိုင်ခဲ့ပြီးတော့အဲ့ဒီပွဲမှာလည်းမဲဆန္ဒရှင်တွေကဘသူ့ကိုမှမရွေးတဲ့မဲကိုပေးခဲ့လို့နီကီဟဲလေးအနိုင်မရခဲ့ပါဘူး။နီဗာဒါပြည်နယ်မှာပါတီကိုစားပြုမဲပေးရတဲ့ကိုယ်စားလှယ်26ယောက်ရှိတာမှာတော့အများစုကိုထရန့်ကပဲအနိုင်ရနိုင်ခြေရှိပါတယ်ရှင်။
ဟာမတ်စစ်သွေးကြွတွေရဲ့ဒီ2023အောက်တိုဘာ9ရက်တိုက်ခိုက်မှုကိုလက်တုံ့ပြန်နေတဲ့အစ္စရေးစစ်တပ်ရဲ့လုံရက်ကအလွန်ကျူးဖြစ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။ဟာမတ်စ်ကိုဖမ်းဆီးသွားတဲ့တရားခံတွေလွတ်မြောက်နိုင်ရေးအပြစ်ခံရနိုင်အောင်လို့သူအစွမ်းကုန်ကြိုးစားနေပါတယ်လို့အင်ဗျူရောမှာစာသားပေးနေတဲ့ကပြောကြားခဲ့တာဖြစ်ပါတယ်
။ The conduct of the response
ကာဇာကမ်းကြောင့်ဒေသမှာတုံ့ပြန်တိုက်ခိုက်နာတွေကလွန်လွန်ကဲကဲတွေဖြစ်နေတယ်လို့သမ္မတဘိုင်ဒန်ပြောသွားတာပါ ဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်အောင်နယ်စပ်တွေဖွင့်ပေးဖို့အီဂျစ်သမ္မတကိုရောအစ္စရေးဝန်ကြီးချုပ်ကိုပါသူကိုယ်တိုင်တိုက်တွန်းခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါရတယ်။အဲဒီမှာအီဂျစ်သမ္မတလို့ပြောရမှာကိုမက္ကဆီကိုသမ္မတလို့အစပိုင်းမှာသမ္မတဘိုင်ဒန်ကမှားပြီးတော့ပြောခဲ့ပါရတယ်။အပြစ်မဲ့သူအများပြားငတ်မွတ်ဒုက္ခရောက်သေးချင်နေတာမို့ရတန်းကရပ်ဖို့လိုတယ်လို့လည်းအမေရိကန်သမ္မတကပြောပါရတယ်။တစားကန်တွေလွတ်မြောက်လာရေးအတွက်အပြစ်ခတ်ရဆဲရေးသဘောတူညီမှုရနိုင်ဖို့လည်းသူအစွမ်းကုန်ကြိုးစားနေပါတယ်လို့ပြောကြားသွားပါရတယ်။အစ္စရေးစစ်တပ်ကဂါဇာမှာလိုရာထက်ပိုပြီးစစ်ဆင်နေတယ်လို့အခုလိုသမ္မတဘိုင်ဒန်ပြောနေချိန်မှာပဲအစ္စရေးစစ်တပ်ကတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။တောင်ပိုင်းရာဖာမြို့ရဲကလူနေအဆောက်အဦတစ်ခုအပေါ်ဒီကနေ့အစောပိုင်းတုန်းကလေကြောင်းတိုက်ခိုက်မှုအတွင်းမှာ9ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဂါဇာကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ဂျာတာဘရင်းညားကလည်းဂါဇာအလယ်ပိုင်းမှာညလုံးပေါက်တိုက်ခိုက်မှုတွေအတွင်းမှာတော်တော်များများထိခိုက်ဒဏ်ရာရခဲ့ကြပါရ။
ယူကရိန်းရှေ့ပိုင်းခါကီဖ်ဒေသမှာတော့ရုရှား drone စစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကတောက်ကြနေမှာပြောလိုက်ပါတယ်။တချိန်တည်းမှာပဲရုရှားဘက်ကလည်း Bugs, Bryansk, Oro, Krasnodar နဲ့ပင်လယ်နက်ဒေသတွေမှာယူကရိန်းတို့ရဲ့ drone 16စင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မနေ့ကြာသပတေးနေ့တုန်းကလည်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားကျူးကျော်မှုကိုနှစ်နှစ်ကြာခုခံတိုက်ခိုက်တာမှာဥဆောင်ခဲ့တဲ့နိုင်ငံထိပ်တန်းစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗာလရီဇယ်ရီနီကိုယာရုကနေထုတ်ပယ်ပြီးတော့သူ့နေရာကိုအစာထိုးခန့်အပ်လိုက်ပါတယ်။စစ်ပွဲကရှေ့မတွန်းနောက်မဆုတ်အချိန်ဒီမှာရှိနေချိန်မှာပဲစစ်တပ်ပိုင်းခေါင်းဆောင်မှုအပြောင်းလဲလုပ်ဖို့အချိန်တန်ပြီလို့အခုလိုပြောင်းလဲခန့်အပ်ခဲ့တာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြပါတယ်ဘိုဂျုံကြီးဇာလုစနီရဲ့ကိုပိုင်ထုတ်ပြန်ချက်မှာတော့သူနဲ့ယူကရိန်းသမ္မတတို့တွေ့ဆုံဆွေးနွေးခဲ့ပြီးတော့အစ်စ်မြေပြင်နီးဗျူဟာနဲ့တိုက်ခိုက်ရေးဗျူဟာတွေပြောင်းလဲဖို့ဆုံးဖြတ်ခဲ့တယ်ဆိုပြီးတော့ရေးခဲ့ပါတယ်။2022အနေအထားနဲ့2024အနေအထားမတူတော့တာကြောင့်နီးဗျူဟာတစ်တွေနဲ့လိုက်လျောညီထွေပြောင်းလဲလှုပ်ဆောင်ပြီးတော့စစ်ပွဲကိုအနိုင်တိုက်သွားမယ်ဆိုပြီးတော့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်February 9ရက်သာသနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရှင်။ကယားပြည်နယ်ဒေသခေါ်ကယင်းနီနယ်ကစစ်တပ်စခန်းတစ်ခုကို KNY ပြည်သူ့လွတ်မြောက်ရေးတပ်မတော် KPLA ကသိမ်းပိုက်လိုက်တယ်လို့ KPLA နဲ့ KNY လူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးကလလာတာတို့ကသတင်းထုတ်ပြန်ပါတယ်။ဘော်လခဲမြို့နယ်ကခမရ112တပ်ဆွဲထားတဲ့12မိုင်ကုန်းစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးတော့လက်နက်ခဲယမ်းမျိုးစုံနဲ့စစ်သုံးပစ္စည်းတွေသိမ်းပိုက်နိုင်ခဲ့တယ်လို့ဓာတ်ပုံတွေနဲ့တကွာထုတ်ပြန်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာလည်းရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေဆက်လက်တိုက်ပွဲဖြစ်ပွားနေတာမှာမြောက်ဦးမြို့နယ်ကစစ်တပ်ဘက်ကနောက်ဆုံးကြံတဲ့ရဲတပ်ရင်း31ကို February 10ရက်နေ့တုန်းကတိုက်ခိုက်သိမ်းပိုက်နိုင်လိုက်ပြီလို့ AA ကသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်ရေးစစ်သည်မော၃စီးကိုလည်းနင်းမြုပ်အောင်တိုက်ခိုက်နိုင်ခဲ့တယ်လို့နောက်စစ်သည်မော၃စင်းကိုလည်းဖျက်ဆီးအောင်လို့ဖျက်ဆီးတိုက်ခိုက်နိုင်ခဲ့တယ်လို့ AA ကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကမေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားခြင်းမရှိသေးပါဘူး။တခါဒီစကိုင်းတိုင်းကောလင်းမြို့မှာလည်းစစ်ကောင်စီဘက်ကမြို့ရဲကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။ကချင်တိုင်းဒေသလက်နက်ကိုင် KIA တပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF တပ်တွေကနိုဝင်ဘာလတုန်းကကောလင်းမြို့ကိုတိုက်ခိုက်သိမ်းပိုက်ထားတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအကြီးကြခံနေရတဲ့ဝန်ကြီးချုပ်ဟောင်းအင်မရန်ခမ်ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းနေအသာစီးရနေပါတယ်။ဒါဟာရွေးကောက်ပွဲမဲ့ဆွဲစည်းရုံးမှုကာလအတွင်းမှာအကြမ်းဖက်မှုတွေနောက်ပြီးတော့ဘသူနိုင်မလဲဆိုတဲ့ကြိုတင်ပြောဆိုမှုတွေနဲ့မိုဘိုင်းဖုန်းလိုင်းပြတ်တောက်မှုတွေဖြစ်ပေါ်ခဲ့တဲ့ရွေးကောက်ပွဲအပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာထွက်လာတဲ့ကနအူးမဲရလက်တွေမှာဖော်ပြနေတာဖြစ်ပါတယ်။ပါကစ္စတန်မှာလူကြိုက်များတဲ့ဝန်ကြီးချုပ်ဟောင်းခမ်ကိုထောင်ချထားပြီးတော့မနေ့တုန်းကစခဲ့တဲ့ရွေးကောက်ပွဲမှာတော့စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ပါတီတွေကိုမျက်နှာလိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေချိန်မှာပဲကနအူးရလက်တွေအခုလိုတဖြည်းဖြည်းချင်းထွက်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းခမ်ရဲ့အတိုက်ခံပါတီကိုယ်စားလှယ်တွေကိုဝန်ပြိုင်ခွင့်ကန့်သတ်ခံရပြီးတော့တင်းမာမှုတွေဖြစ်ပေါ်နေတဲ့ဒီရွေးကောက်ပွဲမှာတော့မိုဘိုင်းဖုန်းနဲ့အင်တာနက်တွေဖြတ်တောက်ပြီးကျင်းပခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့အမတ်နေရာ100ကျော်ရေးတွက်ပြီး90အနီးပါးကိုတော့အတိုက်ခံတွေဘက်ကအနိုင်ရထားပါတယ်ရှင်။
မလေးရှားနိုင်ငံကာလာတန်ပြည်နယ်အစိုးရအနေနဲ့လက်ရှိရှရီယာဥပဒေထဲမှာဒီရာဇဝတ်ကျူးလွန်မှုတွေကိုထည့်သွင်းခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးကဆုံးဖြတ်လိုက်ပါတယ်။လိင်တူဆက်တာစင်တာကနေလောင်းကစားမှုအထိရာဇဝတ်မှုမျိုးတွေကိုပြည်နယ်အစိုးရကဒီအစ္စလမ်ရှရီယာဥပဒေ 16ခုထဲမှာထည့်သွင်းပြဋ္ဌာန်းတာတရားမဝင်ဘူးလို့ဆုံးဖြတ်လိုက်တာပါ။အဲ့လိုပြစ်မှုမျိုးတွေကရာဇဝဲမှုတွေအဖြစ်ပြဋ္ဌာန်းပြီးသားဖြစ်တယ်လို့အဲ့လိုဥပဒေမျိုးတွေကိုပြည်ထောင်စုလွှတ်တော်ကသာဆုံးဖြတ်ပြဋ္ဌာန်းနိုင်တာမို့ပြည်내အစိုးရအနေနဲ့ပြဋ္ဌာန်းပိုင်ခွင့်မရှိဘူးလို့တရားသူကြီးကိုရောက်ရှိတဲ့ပြည်ထောင်စုတရားရုံးမှဒီထောက်ခံမဲ့ရှင့်မဲ့ကန့်ကွက်မဲ့တမဲနဲ့ဆုံးဖြတ်ချက်ချခဲ့တာပါ။အခုလိုဆုံးဖြတ်ချက်ချတဲ့အတွက်မလေးရှားနိုင်ငံရဲ့ရှရီယာဥပဒေစနစ်အပေါ်အားနည်းသွားစေလိမ့်မယ်လို့ကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။မွတ်စလင်အများစုဖြစ်တဲ့မလေးရှားနိုင်ငံမှာဘာသာရေးအရာရှေးရိုးစွဲအမြင်တွေပိုများလာနေချိန်မှာကလန်ဒန်ပြည်နယ်အစိုးရကပြည်နယ်ရှရီယာဥပဒေတွေကိုဒီ2021ခုနှစ်ကပြင်ဆင်ပြဋ္ဌာန်းခဲ့တာပါ။အဲ့ဒီလိုပြင်ဆင်ပြဋ္ဌာန်းတာဟာဖွဲ့စည်းပုံဥပဒေနဲ့မညီဘူးလို့ပြည်ထောင်စုတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီတရားရုံးရှေ့မှာကန့်ကွက်သူ1000လောက်စုဝေးဆန္ဒပြခဲ့ကြပါတယ်။မလေးရှားနိုင်ငံတရားရေးစနစ်မှာအစ္စလာမ်ရှရီယာဥပဒေတွေကိုပြည်နယ်လွှတ်တော်ကပြဋ္ဌာန်းပြီးတော့ဘာသာရေးနဲ့မဆိုင်တဲ့ဥပဒေတွေကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းတာဖြစ်ပါတယ်ရှင်။
ကူးစက်ရောဂါ COVID-19 ကြောင့်ခီးသွားလာမှုကန့်သတ်ချက်တွေကိုတရုတ်နိုင်ငံကပြီးခဲ့တဲ့နှစ်ထဲမှာရုပ်သိမ်းခဲ့တာကြောင့်ဒီနှစ်တရုတ်နှစ်သစ်ကူကာလအရှိတောင်အရှနိုင်ငံတွေကိုခီးသွားတဲ့တရုတ်နိုင်ငံသားတွေပို့ပြီးတော့မှများလာပါတယ်။စင်ကာပူနိုင်ငံ၊မလေးရှားနိုင်ငံနဲ့ထိုင်းနိုင်ငံတွေကတရုတ်ခီးသွားတွေအတွက်ဗီဇာကင်းလွတ်ခွင့်ပြုထားတာကြောင့်ခီးသွားလာသူတွေပိုများမယ်လို့ခန့်မှန်းပါတယ်။ဗီဇာကွင်းလွတ်ခွင့်မပေးသေးပေမဲ့လည်းနေဆက်ပြန်ပြီးတော့ဖွင့်ထားတဲ့ဂျပန်နိုင်ငံကိုလည်းအလဲပတ်သွားတဲ့တရုတ်နိုင်ငံသားတွေရှိပါတယ်။တရုတ်နိုင်ငံရဲ့နိုင်ငံကူးလက်မှတ်ဟာနိုင်ငံပေါင်း199နိုင်ငံရဲ့နိုင်ငံကူးလက်မှတ်စာရေးမှာဗီဇာမလိုဘဲနဲ့ဝင်ရောက်နိုင်တဲ့နေရာအရေးအတွက်အလိုက်အဆင့်62မှာရှိပါတယ်။ဒါပေမဲ့တရုတ်ခီးသွားတွေကခီးသွားဗီဇာရဖို့စောင့်ရတဲ့အချိန်နဲ့အခက်အခဲတွေကိုမကြာခဏဝေဖန်ပြောဆိုလေးရှိပါတယ်ရှင်။တောက်ကြညာရဲ့ထိတ်တဲရောက်သတင်းတွေကိုမဆုမျက်မုံနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကယားကရင်ီဒေသမှာလေကြောင်းတိုက်ခတ်မှုအနေနဲ့ကြီးတာကြောင့်စာတင်ကျောင်း150လောက်ယာယီပိတ်ထားရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကယားပြည်နယ်ဒေသအခေါ်ကရင်ီဒေသမှာဒီမော့ဆိုမြို့နယ်အနောက်ချမ်းဒေါစီအီကျေးရွာနဲ့လွိုင်နန်းဖာစာတင်ကျောင်းတွေကိုစစ်ကောင်စီကလေကျောင်းကနေဘုံကျဲတက်ခတ်ပြီးတဲ့နောက်မှာတော့လေကျောင်းအနေနဲ့စိုးရိမ်ရတဲ့အတွက်ဒေသရင်းကစာတင်ကျောင်း150လောက်ယာယီပိတ်ထားလိုက်ရတယ်လို့ကရင်ီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC က VOA ကိုပြောပြပါဗျ။စစ်ကောင်စီဟာကျောင်းနေအရွယ်ကလင်းငယ်တွေပညာရေးထိခိုက်အောင်ပျက်စီးနေတာလို့လည်းကရင်ီအမျိုးသားများကာကွယ်ရေးတပ် KNDF ကဆိုပါတယ်။ကျောင်းသားမိဘတွေဆရာဆရာမတွေကျောင်းသူကျောင်းသားတွေဘေးကင်းလုံခြုံမှုမရှိဘဲထိတ်လန့်မှုဖြစ်နေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်
။စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေကြောင့်ဒီမော့ဆိုမြို့နယ်မှာရွာခံကလေးတွေနဲ့စစ်ပေးဆောင်ကလေးငယ်တွေကိုတင် जा ပေးနေတဲ့စာတင်ကျောင်း150ထက်မနည်းယာယီပိတ်ထားရတယ်လို့ကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနှင့်ကိုပညာက VOA ကိုပြောပါတယ်။
လောလောဆယ်ရောဟိုရရပြိထားလိုက်တာပေါ့နော်အမနာဒီချင်းကလာကမကြခင်မှာဆံပွဲဖြစ်မဲ့ကလာဖြစ်တော့ပေါ့နော်တချို့ကြောင့်တော့ဆံပွဲဆက်ဖြစ်နေပြီတချို့ကဖြစ်တော့ပေါ့နော်အဲ့မျိုးဖြစ်တယ်ဒါပေမဲ့အကန့်တထက်ဆိုင်တော့ဒီလိုမျိုးပါပဲကျွန်တော်ဒီတက်မှာကတော့ချင်းနေတူတော့ပြန်ဖွင့်လဲပြန်ရက်ပိုင်းလဲပြန်ဖွင့်နေပါလေဒါကတော့စီးရနေငယ်နဲ့ပေါ့လောလောဆယ်ပါမှုတီးပြီးတော့မှမြင်တာချင်းနေကြည့်ပြီးတော့မှကျွန်တော်ပြိလိုက်ဖွင့်လိုက်လုပ်နေကြတိုင်းမဖြစ်ပါဘူ
းပတိငိန်တဲ့ဒေသတွေမှာကျောင်းနေအရွယ်ကလေးတွေပညာရေးမဆုံးရှုံးရအောင်ကရင်ပြည်နယ်တဲ့နှွေဦးတော်လိုင်ရဲ့အဖွဲ့အစည်းတွေကစူပါ UCB ဖွင့်လှစ်ထားတဲ့စာသင်ကျောင်းစုစုပေါင်း400ကျော်ရှိပါတယ်။ဆရာဆရာမအင်အားက4000ဝန်းကျင်ရှိပြီးခမန်းချီကျောင်းသူကျောင်းသားအရေးအတွက်ကတော့4000ရှိတယ်လို့အတွေ့အမှုနှစ်ကိုပညာကပြောပါတယ်။ဒီထဲမှာဒီမော့ဆိုမျိုးနယ်ကတော့ကျောင်းပေါင်း150ထက်မနည်းနဲ့အများဆုံးဖြစ်ပြီးအခုတော့လေကျောင်းရန်စိုးရိမ်ထိတ်လန့်မှုတွေကြောင့်ယာယီပိတ်ထားရတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကဒီမော့ဆိုမျိုးနယ်ဒေါစီအီကြီးရွာစာတင်ကျောင်းနဲ့လွိုင်နန်းဖကြီးရွာစာတင်ကျောင်းတွေကိုစစ်ကောင်စီကလေရင်နှစီးနဲ့ဘုံကျဲပစ်ခတ်ခဲ့တာကြောင့်ကျောင်းသားအပါအဝင်9ဦးထက်မနည်းသေဆုံးပြီးအများအပြားအပြင်းထန်ဒဏ်ရာရခဲ့တယ်လို့ကျောင်းဆောင်တွေလည်းပျက်စီးသွားခဲ့တယ်လို့ကိုပညာက VOA ကိုပြောဆိုခဲ့ပါတယ်စစ်ကောင်စီကတော့ဒီမော့ဆိုမျိုးနယ်အတွင်းမှာအဲ့ဒီနေ့ကလေကျောင်းပြန်တက်မှုမရှိဘူးလို့ညင်းဆိုထားပါတယ်စစ်ကောင်စီတပ်တွေဟာကျောင်းနေအရွယ်ကလင်းရီရဲ့ပညာသင်ကြားခွင့်ကိုဖျက်ဆီးနေပြီးကျောင်းဆက်မတက်နိုင်အောင်ကျောင်းဆောင်တွေကိုတိုက်ခိုက်နေတယ်လို့ကရင်ီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါရယ်အခုလိုပြစ်မှတ်ထားတိုက်ခိုက်တဲ့ဖြစ်စဉ်တွေမကြာခဏကြုံတွေ့နေရတာမို့ကျောင်းသားမိဘနဲ့ကျောင်းသူကျောင်းသားတွေကလည်းစိုးရိမ်ထိတ်လန့်နေကြတာပါလက်လက်ကြီးနဲ့လေကျောင်းပစ်ခတ်မှုတွေရှိနေတာကြောင့်ဘေးကင်းလုံခြုံမှုမရှိဘူးလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကအခုလိုပြောပါရယ်
ပိတ်လိုက်ရတဲ့အကြောင်းရင်းတတိကတစ်ခုကတော့ဒါလုံခြုံရေးပေါ့နော်ဒီကြောင့်အန္တရာယ်ရှိတဲ့အတွက်ကျွန်တော်တို့ဘလို့မှဒါပေါ်ပေါ်ထင်ထင်ကြောင်းနေပါလိဖွင့်လို့မရတဲ့အနေအထားမျိုးဖြစ်တယ်လက်နေကြီးအန္တရာယ်လည်းရှိတယ်ပေါ့နော်ဒီမော်ဆိုခြေဆိုင်ဟိုစစ်တပ်တွေကနေပြီးတော့မှပစ်လာတဲ့လက်နေကြီးတွေရှိတယ်နံပါတ်1တစ်ချက်ကတော့ဒါဟိုမိဘတွေကတော့ဒါစိုးရင်လာကြတယ်ပေါ့နော်သူတို့တာသမီတွေကြောင်းဖို့ဖို့စိုးရင်တယ်လုံခြုံရေးအန္တရာယ်ကြောင်းပေါ့နော်ကြောင်းကြောင်းသားတွေကိုယ်တိုင်ကလည်းဒါထိတ်လန့်မှုတွေဖြစ်သွားတယ်ပေါ့နော်သူတို့ရှိမှပဲသူတို့ကြားသိရတယ်မြင်တွေ့ရတယ်ဒီဒီကြောင်းတတ်ခဲမှုတွေအေးဒီရချင်းတွေကိုသူတို့သိရတယ်ပေါ့နော်အဲ့ဒါတွေကြောင်းဖြစ်တယ်
ဒီလိုဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြေမြမာခန်းစားနေရတဲ့ဒေသခံတွေကို VOA ကမေးမြန်းဖို့ကြိုးစားပေးမယ်လို့လည်းအဲ့ဒီဒေသမှာဖုန်းလိုင်းဖြတ်တောက်ခံထားရတဲ့အတွက်ဆက်သွယ်လို့မရပါဘူးဒါပေမဲ့ဖုန်းလိုင်းရခဲ့တဲ့အချိန်တုန်းကတော့ဒီမော့ဆိုမြို့နယ်မှာစာတင်ကြားပေးနေတဲ့ CDM ကျောင်းဆရာတဦးကလက်လက်ကြီးနဲ့လေရင်အတန်တွေကြားရင်ဆရာဆရာမတွေကိုယ်တိုင်ကကြောက်လန့်တုန်လှုပ်နေကြတယ်ဆိုတာကိုအခုလိုပြောပြဘူးပါတယ်
ကျွန်တော်ဆရာမကိုယ်တိုင်ကအဲ့ဒီအတန်ကြားနေရရင်ကျွန်တော်ကတောင်းတယ်ပေါ့နော်ကျွန်တော်လည်းလူသားပဲဖြစ်တဲ့အတွက်ကိုယ်တိုင်ကစောက်တယ်ပေါ့နော်ကျွန်တော်ကလေးရှိမှဘယ်တော့ပဲမမရရဲ့ရရတိတိတို့ကလေးမစောက်ပါနဲ့ကျွန်တော်ကလေးကိုယ်တိုင်ပြောနေတော့ညာလေးပဲဆရာမကိုယ်လည်းကျွန်တော်စောက်တယ်ပေါ့နော်မှန်တယ်ပြောရမစီပေါ့နော်
ယာယီစစ်ဆောင်စခန်းတွေရှိရာနေရာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့လေရင်သုံးပြီးမကြာခဏပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ယာယီစာတင်ကြောင်းတွေထိခိုက်ပျက်စီးရတယ်လို့ပေးကင်းလုံခြုံတယ်လို့ထင်ရတဲ့နေရာတွေစီကိုမကြာခဏပြောင်းရွှေ့တင်ကြားနေကြပါတယ်။ဒါအပြင်တိုက်ခိုက်တံတွေကိုကြားရင်စာမတင်ရပဲဘုံကိုချင်းထဲမှာပဲပုံကိုနေကြတာပါ။ဒီလိုနဲ့စစ်ပေးရှောင်တွေတစုတစည်းတဲ့စုပေါင်းနေထိုင်လို့မရပဲဝေးလံခေါက်ပြားတဲ့နေရာတွေစီမှာတိမ်းရှောင်နေကြတဲ့အတွက်ကျောင်းနေအရွယ်ကလေးတိုင်းကျောင်းမတက်နိုင်ကြပဲပညာရေးအခွင့်အလမ်းဆုံးရှုံးနေကြတယ်လို့ကျောင်းသားမိဘတွေနဲ့ကရင်နီຫນွေဦးတော်လည်းရေးအဖွဲ့အစည်းတွေကဖီဝေကိုပြောဆိုကြပါတယ်ရှင်
။ဒါကတော့ကယားပြည်နဲ့ကရင်နီဒေသမှာလေကျောင်းအန်ရဲစိုးရင်ရတဲ့အတွက်စာတင်ကျောင်း150လောက်ယာယီပိတ်ထားရတဲ့အခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြိုင်မရောအချင်းတောင်မှာအချင်းသား90နီးပါးအစာငတ်ခံဆန္ဒပြနေတဲ့သတင်းကိုတင်ပြပေးကြပါမယ်။နိုင်ငံရေးအကျဉ်းသားတွေပေါ်မှာဖိနှိပ်ညှဉ်းဆဲမှုတွေပပဖို့အတွက်ကြိုင်မရောအကျဉ်းတောင်မှာတော့အကျဉ်းသား90နီးပါးအစာငတ်ခံဆန္ဒပြနေကြတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်။အကျဉ်းတောင်တွေဘက်ကအချက်3ချက်လိုက်ရောပေးဖို့အစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစောဝင်းလိုင်ပြောပြပေးပါမယ်။
ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေကိုဖိနှိပ်မှုတွေပြင်းထန်လို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲမွန်ပြည်နယ်ကြိုင်မြောအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားတွေကအစာငတ်ခံဆန္ဒပြလာကြတာပါပြီးခဲ့တဲ့ရက်ပိုင်းကကြိုင်မြောအကျဉ်းထောင်အတွင်းအကျဉ်းသားတွေတည်ဆုံတဲ့တဲ့တွင်ပြင်ပကိုထွက်ပေါ်လာတဲ့အပေါ်အကျဉ်းထောင်တွင်လက်ကင်ဖုံးသုံးတယ်ဆိုတဲ့အကြောင်းပြချက်နဲ့ဇန်နဝါရီလ28ရက်နေ့နေ့လယ်ပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းအဖွဲ့ကနိုင်ငံရေးအကျဉ်းသားတချို့ကိုခေါ်ယူစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။တပတ်အကြာမှာတော့နိုင်ငံရေးအကျဉ်းသား2ဦးကိုအကြောင်းပြချက်မရှိခေါ်ဆောင်ရိုက်နှက်ပြီးအကျဉ်းထောင်တိုက်ဆောင်တဲ့ကိုပို့ခဲ့တာကြောင့်အခုလိုအစာငတ်ခံဆန္ဒပြတာတွေဖြစ်လာတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့လယ်ပိုင်းကနေစတင်အစာငတ်ခံဆန္ဒပြတာဖြစ်ပေမဲ့အခုချိန်ထိတော့ထောင်အာဏာပိုင်တွေဘက်ကဘလို့ညှိနှိုင်းတာမျိုးမှမရှိသေးဘူးလို့ပြောပါတယ
်။ကျွန်တော်ကြည့်လိုက်ပါဆိုလို့ကျွန်တော်မထုတ်ပြန်ကြရရှိရဲ့ဒီလေဟောပါစေဆိုဒီ video channel ပေါ့လို့တော့လည်းပဲအဲဒီနေ့မလက်ချင်းမှာတော့အင်မတန်ကုန်မတာကျမရေးတွေကအချင်းဆောင်ထဲမှာပြည်နိုင်မှုလည်းမရှိလို့ပေါ့နော်သူတို့လာရောက်ကြည့်စုခြင်းလည်းမရှိဘူးမရှိတော့ဘာဖြစ်လဲဆိုတော့လက်ရှိမှာအချင်းသားဒီ48ယောက်ကအားလုံးကပုခံအားချင်းနေနေပြီပေါ့နော်တုံးနေကလေးတွေဝင်လာတဲ့အခါမှာပြီးတော့2ယောက်နဲ့9ယောက်ကျမကကျမရေးကအင်မတန်ကုန်မအားနေပြီးမှစိုးရိမ်နေတယ်မှာပါတယ်အရေးပေါ်စိတ်ရောမတင်ရရောတမယ်ပဲရှိတယ်ပေါ့နော်အဲလိုချိန်နေမှာတော့ရှိဖြစ်နေပါလေကြဟုတ်
ဆန္ဒပြအကျဉ်းသားတွေဘက်ကနိုင်ငံရေးအကျဉ်းသားတွေကိုတရားလက်လွန်ခေါ်ယူစစ်ဆေးဆောင်ရွက်တာတွေမလုပ်ဖို့လူ့အခွင့်အရေးနဲ့အညီအကျဉ်းသားတွေရဲ့ရပိုင်ခွင့်နဲ့အညီခံစားခွင့်ပေးဖို့နဲ့ကျမရေးဆောင်ရှောက်မှုထိရောက်စွာပေးဖို့စတဲ့အချက်၃ချက်ကိုတောင်းဆိုထားတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်တောင်းဆိုချက်မရမချင်းအစာငတ်ခံဆန္ဒပြဖို့အကျဉ်းသားတွေဘက်ကပြင်ဆင်ထားတာပါနောက်ပြီးအစာငတ်ခံနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုဝန်ရံထောက်ခံတဲ့အနေနဲ့ကျန်တဲ့နိုင်ငံရေးအကျဉ်းသားအယောက်190နိဗာကလည်းအကျဉ်းထောင်ကပေးတဲ့အစာအသောက်တွေကိုစားတောက်သုံးဆွဲတာမလုပ်ဘဲအစာငတ်ခံဆန္ဒပြသူတွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတယ်လို့လည်းဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်။ကျန်မြောထောင်ဟာကျန်းမာရေးဆောင်ရှောက်မှုအမတန်ဆိုးဝါးတဲ့အကျဉ်းထောင်မို့ဒီလူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့သူကပြောပါတယ်။လက်ရှိမှာခေါ်ယူစစ်ဆေးခံရပြီးတိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသား2ဦးဟာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်50နှစ်ကာကြီးနဲ့ထောင်ဒဏ်5နှစ်ကြာခံထားရသူ ပုံမှန်49ပုံမှန်50ဇာမင်ဇွဲတို့နဲ့ထောင်ဒဏ်120ကြခံနေရသူတို့ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့ကြံမျိုးအချင်းထောင်ကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြစ်ဆိုတာမရှိသလိုဒီသတင်းကို VOA ဘက်ကတိကျအတည်ပြုနိုင်မှုစူးစမ်းနေဆဲဖြစ်ပါတယ်။ကြံမျိုးအချင်းထောင်မှာပြီးခဲ့တဲ့လအစပိုင်းမှာနိုင်ငံရေးအကြီးအကဲ2ဦးဇက်တိုက်တိုက်ဆုံးခဲ့ပြီးတဲ့နောက်ထောင်တွင်းမှာဖိနှိပ်မှုတွေတိုးလာတယ်လို့ထောင်နဲ့နှိဆက်သူတဦးကအတည်ပြုပြောဆိုပါတယ်။ကြံမျိုးချင်းတောင်မှာအခုလိုအကျဉ်းသားတွေအစာငတ်ခါဆန္ဒပြနေတယ်ဆိုတာမဟုတ်မှန်ကြောင်းစစ်ကောင်စီကတော့သတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်း၃နှစ်တာကာလအတွင်းအကျဉ်းထောင်အသီးသီးမှာနိုင်ငံရေးအကျဉ်းသားတွေဖိနှိပ်ခံရတာခွဲခြားဆက်ဆံခံရတာတွေစတဲ့လူခွင့်ရေးချိုးဖောက်ခံရတာအဆိုးအဝါဆုံးကြုံတွေ့နေရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတဦးကပြောပါတယ
်။ဒီကြားရဲ့ကာလထဲမှာဒီနိုင်ငံရေးအကျဉ်းသားတွေကဒီဒုက္ခဆင်းရဲမျိုးစုံနဲ့ကြုံတွေ့ရအဲ့တော့ညပန်းနေဆက်မှုမျိုးစုံကိုကြုံတွေ့ခံစားကြရတယ်ဘောနော်ပထမဆုံးပြောရမယ်ဆိုရင်တော့စပြီးတော့ဖမ်းပြီဆိုတဲ့အချိန်တည်းကတချို့ဆိုလို့ရှိရင်မိသားစုရှေ့မှနေလို့ရိုက်နှက်ကန်ကြောက်ပြီးတော့အဲ့လိုမျိုးညပန်းနေဆက်တဲ့ကိစ္စမျိုးတွေကိုတော့သူတို့ဒီဆေးအုပ်စုဘက်ကနေလောက်တာလေကျွန်တော်တို့ကြားသိနေရတယ်ဘောနော်ပြီးတဲ့အခါကျတော့စစ်ကြောရေးမှာညပန်းနေဆက်တဲ့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်စစ်ကြောရေးတွေမှာပုံစံမျိုးစုံနဲ့ညပန်းနေဆက်တာတွေကြုံရတယ်ဘောနော်အဲ့စစ်ကြောရေးကနေလွတ်လာပြီးတော့အချင်းအောင်နဲ့ရောက်ပြီးဆိုတော့ဒီညပန်းနေဆက်မှုတွေကလွတ်ပြီလားဆိုတော့အချင်းအောင်တွေပါလေညပန်းနေဆက်မှုတွေကမလွတ်ဘူးပြီးခါကြတော့အချင်းအောင်အနာပိုင်တွေကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ဖို့အတွက်ကိုရာဇဝတ်အကျဉ်းသားတွေကိုလုပ်ပိုင်ခွင့်တွေပေးထားတယ်ရာဇဝတ်အကျဉ်းသားတွေကိုနိုင်ငံရေးအကျဉ်းသားတွေကိုနှိပ်စက်ခိုင်းတယ်သူတို့လက်ကင်လို့တွေမွေးတယ်ဒါမျိုးတွေနဲ့ဒီထောင်ထဲမှာပါဒီညပန်းနေဆက်တဲ့ကိစ္စတွေကကျွန်တော်တို့တော့ချက်ကိုကြားသိနေရတယ်ပေါ့နော
်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းနိုင်ငံရေးအကျဉ်းသားအများစုကိုထင်းသိမ်းထားတဲ့မုံရွာအကျဉ်းထောင်ထဲမှာအစံငတ်ခံဆန္ဒပြတောင်းဆိုမှုတွေဖြစ်ပေါ်ခဲ့ပါသေးတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ဖေဖော်ဝါရီလ၈ရက်ထုတ်ပြန်ချက်အရဆီယနာသိမ်းမှုကိုဆန့်ကျင်သူ25,000ကျော်ဖမ်းဆီးခံထားရပြီးအဲ့ဒီထက်က6,000နီးပါးထောင်ဒဏ်နဲ့ချမှတ်ခံထားရပါတယ်။စစ်ကောင်စီဘက်ကတော့ဒီစည်းနေကချဲ့ကားထားတဲ့စည်းနေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ကြိုင်မျောချင်းတောင်မှာအကျဉ်းသား50နီးပါးအစံငတ်ခံဆန္ဒပြနေတဲ့တရင်ကိုယ်စော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မနက်ပြန်ဖေဖော်ဝါရီလ10ရက်နေ့မှာကြာရောက်မဲ့တရုတ်နှစ်တကူအတွက်ကမ္ဘာတဝမ်းမှာတော့နှစ်တကျိုးစိုးပွဲတွေပျော်ပွဲရွှင်ပွဲတွေကြိုတင်ပြီးတော့ကျင်းပနေကြပေမဲ့လည်းမြန်မာနိုင်ငံမှာတော့အရင်နှစ်တွေကလိုမဟုတ်ဘဲနဲ့အကျဉ်းယုံကျင်းပပါတယ်။လာမယ့်နေ့ဟာနဂါးနှစ်ဖြစ်ပြီးတော့တရုတ်ယဉ်ကျေးမှုမှာတော့နဂါးဟာဩဇာရှိခြင်းခွန်အားကြီးခြင်းကံကောင်းခြင်းနဲ့ဉာဏ်ပညာရှိခြင်းကိုစားပြုတာကြောင့်အခွင့်အလမ်းတစ်တည်းရရှိဖို့မျှော်လင့်ပါတယ်။အကျဉ်းယုံကျင်းပတဲ့ရန်ကုန်ကတရုတ်နှစ်တကူပွဲတော်အကြောင်းကိုစီသူတင်ပြပေးထားပါတယ်။
ကိုဗစ်မတန်ခင်နှစ်တွေကမြန်မာနိုင်ငံမှာလည်းတရုတ်နှစ်တကူပွဲတော်ကိုကြီးကြီးကျယ်ကျယ်ကျင်းပခဲ့ကြပြီးမယ်အခုချိန်မှာတော့နိုင်ငံရေးမတည်ငြိမ်တာတွေဆွေးရမှုတွေစီးပွားရေးကျဆင်းနေတာတွေကြောင့်တရုတ်နှစ်တကူပွဲတော်တွေကျင်းပတာမရှိသလောက်နှဲသွားပြီးတော့မိသားစုအလိုက်အိမ်တွင်းမှာပဲကျင်းပကြပါလေ။အရင်နှစ်တွေကတရုတ်နှစ်တကူပွဲတွေအကြောင်းရန်ကုန်ဒေသခံမတ်အေးစုမိုးပြောပြတာက
ညီမတို့ကတော့ဒီနှစ်ကူတာဟိုပေါ့အိမ်တွင်းမှာတော့အများကြီးလှုပ်ဖြစ်တယ်လှုပ်ဖြစ်ပြီးတော့ကို့အမျိုးရင်းနဲ့ပဲကို့မျိုးရင်းအိမ်လဲတဲ့နေ့ဆိုလို့ရှိရင်ကို့အမျိုးရင်းအိမ်ကြီးပဲလဲတော့တယ်ပေါ့နော်လဲပြီးတော့သူတို့စီကိုနှစ်ကူကဝရခါရွားပြူရဲပြူပြီးတော့သူတို့စီကအန်ပေါင်းနေတောင်းတယ်အဲ့လိုကြီးပဲလှုပ်ဖြစ်တော့တယ်ပေါ့နော်နောက်ပိုင်းကျတော့အရင်တော့ကျတော့နေတဲ့နှစ်တကူဆိုရင်တရုတ်ဘုံကျောင်းကြီးသွားတယ်သွားပြီးစင်တာတွေမှာကလေးတွေဆိုရင်အမျိုးတွေတွေ့ရဲကလေးဆိုလို့ရှိရင်ကစားကြရဲအဲ့လိုမျိုးအရန်ပြော်ဖို့ကောင်းနေပါတယ်ခုကတော့အရင်နဲ့တော့မတူတော့ဘူးပေါ့နော်
ရန်ကုန်မြို့လေကတရုတ်တန်းမှာအရင်ကမိထုံးပွဲတော်တွေနဲ့တရုတ်နှစ်တကူပွဲတွေစီကားခဲ့ပေမဲ့အခုနှစ်တွေမှာတော့နှစ်တကူပွဲတော်တွေမရှိတော့ပါဘူးတရုတ်ဘုံကျောင်းတွေမှာလည်းလာရောက်ဆူတောင်းသူတချို့လောက်သာရှိပါတယ်တရုတ်လူမျိုးတွေအနေနဲ့နှစ်သက်မှာစီးပွားလာလာပါတိုးတက်ဖို့နဲ့နှစ်သက်မှာကောင်းချီးမင်္ဂလာတွေရောက်လာအောင်နေရင်တွင်မှာရိုးရာအကအဖွဲ့တွေခေါ်ယူပြီးတော့ကကြလေးရှိတဲ့အကြောင်းမိုးနဂါအကအဖွဲ့ခေါင်းဆောင်ကိုမောင်ဒိုးကပြောပါတယ်
โอเคဒီနေ့ကနဂါးနှစ်ဖြစ်ပါတယ်နဂါးနှစ်ဆိုတော့ကျွန်တော်တရုတ်လူမျိုးတွေအထွတ်ထိပ်စားဆုံးတော့နှစ်တစ်နှစ်ဖြစ်ပါတယ်အဲ့တော့ဘောတော့ဟိုတရုတ်လူမျိုးတွေကမိမိအိမ်မှာချင်းသေးတို့နဂါးတို့ခေါ်ပြီးတော့စီပါလက်လက်ပါဖွင့်တဲ့အနေနဲ့အဲလက်ခွင့်နဲ့အနေနဲ့အိမ်ကလေးကောင်းကျိုးလာဆောင်တဲ့ပုံစံမျိုးနဲ့အိမ်မှာခေါ်ပြီးကိုက်ယူကြဖြစ်ပါကြာ
မြန်မာနိုင်ငံမှာအရင်ကအဲ့ဒီလိုအကအဖွဲ့တွေ20ကျော်လောက်ရှိပေမဲ့ကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းပြီးနောက်ပိုင်းမှာတော့နိုင်ငံရေးမငြိမ်သက်မှုတွေကြောင့်ရန်ကုန်မြို့မှာတရုတ်နဂါးအကအဖွဲ့၅ဘွဲလောက်သာကျန်တော့တယ်လို့ဆိုပါတယ်
။ဟုတ်ကဲ့။ကိုဗစ်မတိုင်ခင်ကတော့ကျွန်တော်အတိတ်နဲ့ရက်တိလို့ရန်ကောင်းပါတယ်။ကိုဗစ်ပြီးနောက်ပိုင်းကျတော့အရန်ခက်ခဲလာတယ်ပေါ့နော်။ တင်းတင်းကကဘာပြီမှာရက်ပြီကိုတော်တော်ခက်ခဲပါတယ်ဟာဟိုစုံတော့ဗတ်စုံတော့ဟိုငွေကြီးကစပြီးတော့ဗောနော်ဟိုနေ့စဉ်တိုင်းအသိရက်ပြီကိုတော်တော်ခက်ခဲပါတယ်ဗျဘာလို့လဲဆိုတော့ကျွန်တော်တို့မှာမြန်မာနိုင်ငံမှာကဟိုတိတ်မဖွင့်လို့သေးတာရဲ့ဗတ်ငွေကြီးနောက်က background အားနေတာရဲ့အာဒါဟိုအရန်အားပေးတဲ့လူရန်နေသေးတာကြောင့်ကျွန်တော်အသိတွေကရက်ပြီကိုရန်ခက်ခဲပါတယ်
အရင်ကရန်ကုန်မှာတရုတ်နှစ်တကူပွဲတွေဆိုရင်ရိုးရအကပြိုင်ပွဲတွေကျင်းပတာရှိပေမဲ့ကိုဗစ်အလွန်နှစ်တွေမှာပြိုင်ပွဲတွေလည်းမရှိတော့ဘူးလို့သူကဆိုပါတယ
်။ဟုတ်ကဲ့ပြပြိုင်ပွဲတွေကတော့ဘယ်နေရာမှမရှိတော့ပါဘူး။ဟုတ်ဟုတ်ပြိုင်ပွဲတွေကတော့လောလောဆယ်ယောဂါကြောင့်ရေကြောင့်ပေါ့နော်။ဟိုအိမ်လေးကလည်းတချို့ဟာတွေကလည်းဟိုပြိုင်ပွဲတွေမကျင်းပဖြစ်ဘူးနော်။အဲဒါကြောင့်မလို့ဟုတ်ဟုတ်
တရုတ်နှစ်တကူဟာတရုတ်လူမျိုးတွေအတွက်အရေးပါတဲ့ရိုးရပွဲတော်တစ်ခုဖြစ်တယ်လို့နှစ်ဟောင်းကမကောင်းတဲ့ကံတွေကိုနှင်ထုတ်ပြီးကံကောင်းခြင်းတွေဖြစ်ပေါ်စေဖို့ဘိုးဘွားတွေကိုကြော့တာတွေ၊ကွယ်လွန်သွားပြီဖြစ်တဲ့ဘိုးဘွားမိဘတွေကိုကြော့တဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။ဒါအပြင်တရုတ်လူမျိုးတော်တော်များများဟာဘယ်ရက်ဘယ်ဒေသကိုပဲရောက်နေနေဒီလိုနှစ်တကူပွဲတော်မတိုင်ခင်မှာမိသားစုတွေရှိရာကိုယ့်ရဲ့အရက်ဒေသကိုအရောက်ပြန်လာပြီးတော့နှစ်တကူကြိုဆိုလေးရှိကြပါပါခင်ဗျာ။
ဒါကတော့ရန်ကုန်ကတရုတ်နှစ်တကူပွဲတော်ကိုစီသူပြပြပေးခဲ့တာပါဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာရဲ့ချိုင်းနာတောင်မှာတော့တရုတ်နှစ်တနဂါးနှစ်ကိုကြိုဆိုဖို့ပြင်ဆင်သူတွေနဲ့စီကားနေပါတယ်မိရိတ်အနေနဲ့အလှဆင်ထားတဲ့လမ်းမကြီးတွေပေါ်မှာတော့ကံကောင်းစေဖို့ဆူတောင်းကြသူတွေနဲ့ပြည့်နှက်နေပါတယ် AB သတင်းဆောင်မကိုမတ်တင်ကြီးထိုက်ပြောပြပေးပါမယ
်ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမြစ်ကမ်းဘေးကဘီနန်ဒိုစီးပွားရေးရပ်ကွက်ဟာဆိုရင်ကဘာပေါ်မှာတတိုင်းခေဆုံးချိုင်းနာတောင်တရုတ်တန်းတစ်ခုကိုယူဆထားကြပါတယ်။ကပိယောဂအလွန်နှစ်တွေမှာပြန်လည်နှလန်းထူနေရဆဲဖြစ်ပြီးကဘာစီးပွားရေးကလည်းဆွရင်စရာဖြစ်နေချေတရုတ်ရဲ့ကိုအကျိုးပြင်ဆင်တွေနဲ့တရုတ်စားတောက်ဆိုင်တွေဈေးဆိုင်တွေကတော့လာရောက်လဲပတ်သူတွေများလာတာကနေအယောင်းဝယ်ကောင်းဖို့မျှော်လင့်နေကြပါတယ်။ဘီနန်ဒိုကလမ်းတွေမှာလည်းမြင့်တွေထွညိပြီးတိုင်တွေမှာလည်းနဂါးရုပ်တွေနဲ့ရစ်ပတ်လှဆင်ထားပါတယ်။ဒီမှာငကားယုတ်ကြီးနဲ့ဓာတ်ပုံရိုက်ချသူတွေလည်းရှိပါတယ်။အသစ်ဆိုင်ထားတဲ့ငွေတစ်ပင်ကြီးကတော့ဘီနန်ဒိုအရက်တီထောင်နဲ့နှစ်ပေါင်း430ပြည့်အထိတ်မှအဖြစ်လို့အနာပိုင်တို့ကပြောပါတယ်။ကိုရိုနာကပ်ပီယောဂါကာလထုံးကတော့လုပ်ငန်းအကြီးအသေးအလုံးမဖြစ်မနေပိတ်ခဲ့ရတာကြောင့်တရုတ်တန်းဟာလူသူကင်းမဲ့ခြောက်ကပ်သွားတာပါ။ဒါပေမဲ့ဒီသတင်းပတ်အတွင်းမှာတော့လူတွေပြန်ပြီးစီကားလာပါတယ်။ဒီတရုတ်တန်းမှာကံကောင်းစေတဲ့အဆောင်တွေရောင်းတဲ့တက်တန်း290ရှိဆိုင်ရဲ့ပိုင်ရှင်တူဖြစ်သူအေဗလန်ဒူရာတန်ကတော့အားလရဲ့ကာလမှာအယောင်းဝယ်သွက်လက်ဖို့မျှော်လင့်နေပါတယ
်လာတီယန်nakabuka sa mga stores
နေ့တကူအကျုံညာဒီဆိုင်အလုံးဖွင့်ထားမှာဖြစ်ပြီးဆိုင်ထဲမှာတော့ငါးခောက်ဆွဲကောက်ညင်းအချိုမုတ်နဲ့ကြက်သားလှူကြပါတယ်အမွှေးတိုင်းထွန်းပြီးတော့စူတောင်းရပါတယ်အမွှေးတိုင်းတွေကတော့ကောင်းငင်ပုံနဲ့ဆက်သွယ်ပေးတဲ့တယ်လီဖုန်းလိုင်းလိုပါပဲဒါကြောင့်ဒီနှစ်မှာလူကျင်နာတွေကိုစုတောင်းတာပ
ါဖိလစ်ပိုင်နိုင်ငံရဲ့တက်တန်းရင်ဆုံးစားတောက်ဆိုင်လို့ဆိုကြတဲ့တိုဟိုပန်စီတီရီယာအန်တီကွာစားတောက်ဆိုင်ရဲ့စရုပ်ထမြောက်မျိုးဆက်ပိုင်ရှင်ကက်သလီဘောင်းကအခုလိုပြောပါတယ
်ကာဒရမီဟနာမာကော့စတိုမစ်နာမင
်ကျမတို့ဖောက်တဲ့အများစုကအဖိုးအဖွားအရွယ်တွေဖြစ်ကုန်ရပါပြီသူတို့ငယ်ငယ်ကမိဘတွေနဲ့အတူဒီကိုလာကြတဲ့ငယ်ဘဝအကြောင်းတွေကိုအမြဲပြောပြကြပါတယ်ဒါကြောင့်လဲသူတို့ဒီကိုလာတဲ့အခါမှာသူတို့ငငယ်ကအကြောင်းတွေပြန်သတိရအောင်မိစရာဖြစ်ကြပါတယ်1950-1960ပြည့်လို့နှစ်တွေကတည်းကသူတို့ကဒီဆိုင်မှာလာပြီးတော့စားနေကြတာပါတချို့ဆိုရင်နှစ်ချင်းခံတဲ့ပွဲကိုဒီမှာလုပ်ခဲ့ကြတာလို့လည်းပြောပါတယ
်တဆယ်ရာစုနှစ်တွေကတည်းကဆက်လို့ဖိလစ်ပိုင်တွေနဲ့တရုတ်ကြားကုန်သွယ်ဆက်ဆံရေးစတင်ခဲ့ကြတာကိုမှတ်တမ်းတွေမှာတွေ့ရကြောင်းချိုင်းနာတောင်ပြကန်းရဲ့မန်နေဂျာမိုက်ကယ်အိုဂါနီလိုလာကပြောပါတယ်တရုတ်နှစ်တကူကမိသားစုတွေအတွက်အရေးကြီးတဲ့အချင်းလို့လည်းသူကပြောပါတယ
် get together to တ
နှစ်ပတ်လုံးမိသားစုတွေခိုင်မြဲနေစေရေးအတွက်စုစည်းကြတာပ
ါမနီလာမြို့တော်ကတရုတ်တပ်မှဒီနှစ်တရုတ်နှစ်တကူဆင်နွှဲမဲ့သူကတသန်းလောက်ရှိမယ်လို့တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်ရှင်
ဒါကတော့ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာချိုင်းနာတောင်မှာတရုတ်နှစ်သည့်ငကားနှစ်ကိုကြိုဆိုဖို့ပြင်ဆင်သူတွေနဲ့စီကားနေတဲ့အခြေအနေသတင်းဆောင်မှာမတ်တင်ဂီထိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ရဲ့သတင်းတွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
ဒီအစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American အသံကနေ2024ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ရှင်သန်ခွင့်အတွက်ရုန်းကန်နေရတဲ့ချင်းဒုက္ခတဲ့အမျိုးသမီးညအကြောင်းကိုတင်ဆက်ပေးထားပါတယ်။စစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းမြန်မာနိုင်ငံကနေအိန္ဒိချင်းအိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်က9000ဝန်းကျင်အထိတိုးလာနေတာမှာတော့အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အမျိုးသမီးတွေအတွက်လစဉ်သုံးပစ္စည်းအပါအဝင်တကူရေးတန်ရှင်ရေးကာကွယ်ရေးကျန်းမာရေးပြည်သူစောင့်ရှောက်မှုဆိုင်ရာအထောက်ပံ့တွေအရေးတကြီးလိုအပ်နေတဲ့အကြောင်းအဲ့ဒီဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်ကွင်းဆင်းပြီးတော့တွားရောက်လေ့လာခဲ့ပြီးတော့အစီရင်ခံစာပြုစုခဲ့တဲ့ချင်းသူတေတီအမျိုးသမီးတွေကပြောပါတယ်။တိတ်မကြခင်လပိုင်းကပဲအိန္ဒိယမြန်မာနယ်စပ်ကနေပြီးတော့ပြန်လည်ရောက်ရှိလာတဲ့အက်စတာပါနဲ့အဘိရှက်ဂျာရိုကိုမက်ခင်ဖြူတွေက VOA Studio မှာတွေ့ဆုံမေးမြန်းထားတာရှုစားနာဆင်ပါရှင်။
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါရှင် VOA အမျိုးသမီးကဏ္ဍကနေကြိုဆိုပါရစေဒီတစ်ပတ်မှာကတော့ဒီအိန္ဒိယနဲ့မြန်မာနယ်စပ်ကိုကိုယ်တိုင်တွားရောက်ပြီးတော့အဲ့ဒီမှာရှိနေကြတဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးစီးရေးပြည်ပခါတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာထားတဲ့အချင်းအမျိုးသမီးသူတေတီနှစ်ယောက်ကိုဖိတ်ခေါ်ထားပါရစေသူတို့ကတော့ဒါအမေရိကန်ပြည်ထောင်စုမှာ public health လို့ခေါ်တဲ့ဒါလူလူအများပြည်သူဆိုင်ရာကျန်းမာရေးကဏ္ဍတွေကိုအထူးပြုပြီးတော့ဗောနော်လေ့လာထားတဲ့သူတွေဖြစ်ပါတယ်ဒီနေ့သူတို့တွားရောက်ခဲ့တဲ့ခီးစင်နဲ့ပတ်သက်ပြီးတော့သူတို့ဘယ်အရာတွေကိုရှာဖွေတွေ့ရှိခဲ့တယ်လဲသူတို့အနေနဲ့သူတို့ရှာဖွေတွေ့တဲ့အပေါ်မှာဘာတွေဆက်လုပ်သွားမလဲဆိုတာတွေကိုမေးမြန်းသွားမှာဖြစ်ပါတယ်အဲ့တော့ studio မှာရောက်နေတဲ့အမျိုးသမီးနှစ်ဦးကျမကိုအရင်ဆုံးနာမည်လေးတွေမိတ်ဆက်ပေးပါအောင်ရှင့်
Yeah sure thank you for having us
ကျမတို့ဖိတ်ခေါ်ရတဲ့အတွက်ကျေးဇူးတင်ပါတယ်ကျမနာမည်က Esther Ba ပါ
Thank you for having us my name
ကျမကတော့ Abhishek Ja ပ
ါနမ်တမောပါမင်္ဂလာပါရှင် So basically
ဟုတ်ကဲ့ပါရှင်အစတန်ရဲ့အဘိရှက်အပါဝင်ချင်းမျိုးသမီးလူငယ်သူတေတီလေးဦးပါတဲ့အဖွဲ့ကဒီအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်မှာရှိတဲ့ချင်းဒုက္ခသည်တွေရဲ့အခြေအနေတွေကိုတွားပြီးတော့လေ့လာခဲ့တယ်ဆိုတာကိုသိချပါဗျ။အမျိုးသမီးတွေဘယ်လိုများစုစည်းပြီးတော့ဒီသူတေတနာအစဉ်ကစားကိုလုပ်ဖြစ်ခဲ့ကြတာပါလဲရှင့်
So we were contacted by the Chin Association of Maryland director Bu Zautamhong and
ဒီသူတေတနာလို့ပုံမေရီလန်းပြည်နယ်ချင်းလူမျိုးများအဖွဲ့ CAM ရဲ့ director ပူးစုသုံးမုံကကျမတို့ဆက်သွယ်လာတယ်လေ။ကျမရေကဏ္ဍမှာအလုပ်လုပ်နေကြတဲ့သူတွေကိုသူကရှာနေတဲ့အချိန်မှာပဲအားလုံးကအမျိုးသမီးတွေကြီးပဲဖြစ်သွားတယ
်။ Why all women?
ဆိုဘာကြောင့်များအမျိုးသမီးတွေကြီးဖြစ်သွားရတာပါလဲ။ဘာကြောင့်လို့ထင်လဲရှင
့် We can say this because women tend to be in healthcare a lot much more than men.
ကျမရေကဏ္ဍမှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ပါဝင်လှုပ်ဆောင်နေတာကြောင့်လို့ပြောရမယ်ထင်ပါတယ်။ဒါကြောင့်လေကျမကြီးပိုင်းပါဝင်လုပ်နေတဲ့သူတွေကို CAM CAM အဖွဲ့ကလိုက်လံပြီးတော့စူးစီးတဲ့အခါမှာအမျိုးသမီးတွေကြီးဖြစ်သွားတာလို့ထင်ပါတယ
်။ဒီလိုသွားရောက်ပြီးတော့သူတေသနာလုပ်တဲ့အခါမှာရောအမျိုးသမီးနဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေတွေရှာဖွေတွေ့ခဲ့ပါလဲရှင့်
So there was a lot of issue that is going on within like the women refugee community themselves.
အမျိုးသမီးဒုက္ခသည်တွေကြားမှာတော့လူအပ်ချက်တွေကတော့အများကြီးပဲပေါ့။ဥပမာပြောရမယ်ဆိုရင်အခြေခံအကျဆုံးဖြစ်တဲ့စားဖို့တောက်ဖို့တော်တော်သူတို့မှငွေမရှိကြဘူး။ငွေမရှိတော့ကျန်းမာရေးစောင့်ရှောက်ဖို့လည်းမတက်နိုင်ကြသလိုတကူရေးတန်ရှင်းဖြစ်တဲ့အခြေခံကြတဲ့အမျိုးသမီးလားစင်သုံးပစ္စည်းဆက်ပြနဲ့ခေါင်းလျှော်ရည်လိုအသေးမပစ္စည်းတွေဝယ်ဖို့တော့သူတို့မတက်နိုင်ကြဘူးလေ။
How many refugees are
လက်ရှိမီဇိုရမ်ပြည်နယ်မှာဒုက္ခသည်ဘယ်နည်းလောက်ရှိနေပါပြီလဲ။အမျိုးသမီးဥယေကဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
So there are roughly around 50,000 refugees and
Kamenji dukha de ui ya 9000 win chin law shi de. Ari de ma ma a mya su a myo tami ne khli nge re bo.
Any significant finding about
the So a myo tami le ne patat pi lo thu thu cha cha twi shi che ba re shi ba le. A ye ji thu thu twet lu a che ba re shi ma le shi.
Just as we mentioned recently, they don't have pad. They don't
have basic sanitation. So, the people who are not able to get the basic sanitation, they don't have basic sanitation. So, they don't have basic sanitation. They don't have any of those.
I also heard that there are
အခ
ုနောက်ပိုင်းဒုက္ခသည်စခန်းတွေမှာကိုဝင်တွေပုံများလာနေပြီးတော့သူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုမရဘူးဆိုတာမျိုးလဲကျမတို့ဒီဒုက္ခသည်တွေချားနေပြီးတော့ပြန်ချရတာတွေရှိပါတယ်အဲ့လိုလူတွေနဲ့ရောတွေ့ပြခဲ့ပါသေးလား
Some of the camps that we visited to will have around 10 to 15 pregnant women.
ဟုတ်ပါတယ်။ကျမတို့တွားခဲ့တဲ့ဒုက္ခသည်စခန်းတွေမှာကိုဝေတွေတွေကစခန်းတစ်ခုမှာအနည်းဆုံး10ယောက်ကနေ15ယောက်အထိရှိပါတယ်။သူတို့အတွက်အကူအညီတွေလည်းအများကြီးလိုအပ်နေပါတယ်။နီးစပ်ရာဒေသန္တရစီကံတွေမှာအကူအညီတချို့ရတာရှိပေမဲ့မလုံလောက်ပါဘူး။ကိုဝေတွေမှမဟုတ်ပါဘူး။တခြားသောအမျိုးသမီးတွေအတွက်လည်းအခက်အခဲတွေရှိပါတယ်။လူဦးရေတိတ်တဲလာတဲ့အတွက်နေရာထိုင်ခင်းကအစကျတဲလာပါတယ်။အမျိုးသမီးတွေအတွက်အကာအကွယ်ဖြစ်စေမဲ့တီးတက်နေရာမရှိတာမျိုးတွေပါ
။ I know that
ဒါလေတာကဒီမီဇိုရန်အစိုးရကဒုက္ခသည်တွေကိုကူညီပတ်ပိုးပေးနေတာရှိတယ်။ကြိုဆိုရဲဆိုတာမျိုးကိုလည်းသိထားပါတယ်။ဒီလိုအကူအညီပေးပါလည်းရက်နဲ့ဒီဒုက္ခသည်တွေအတွက်အခုချိန်မှာပို့ပြီးတော့ခက်ခဲလာစေတယ်ဆိုတာကဘာကြောင့်ပါလဲရှင
့် So Mizoram welcomed them as the brothers and sister. They share everything that they have with them.
ဟုတ်ပါတယ်မီဇိုရန်ပြည်သူတွေကတော့ဒုက္ခသည်တွေကိုမိသားစုအညီကောင်မောင်နှမတွေလိုမျိုးပဲကြိုဆိုကြတယ်။သူတို့မှရှိရအောင်လည်းမျှဝေသုံးဆွဲပေးကြတယ်။ဒါပေမဲ့ခက်တာကမီဇိုပြည်နယ်ကို၌ကိုကရုန်းကန်နေရတာလေ။ပိုဆိုးတာကတချို့နေရာတွေမှာဆိုရင်ဒုက္ခသည်ဥယေကဒေသခံဥယေထက်တောင်ပိုများနေတယ်။အဲ့လိုနေရာတွေမှာဆိုရင်စားနပ်ရိက္ခာနဲ့ကုန်ပစ္စည်းမလုံလောက်တာတွေကဖြစ်လာရော
။ So
ပြည်နယ်အနေနဲ့ကူညီပေးပေမဲ့မလုံလောက်ဘူးဆိုတဲ့သဘောနားလည်ပါတယ်။ဆိုတော့အခုလိုအခြေမျိုးမှာဘိုးဆိုးရအနေနဲ့ဒုက္ခသည်တွေကိုကူညီပေးဖို့ကဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင
့် It is very important because only is through the funding that this refugee
ဒီကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်တော့ဒီဒုက္ခသည်တွေအတွက်ကလောလောဆယ်ငွေစည်းထောက်ပံ့မှုရှိမှသာသူတို့ရဲ့အခြေခံနေထိုင်စားသောက်ရေးလိုအပ်ချက်တွေပြည့်လည်မှာပါ။ဒါပေမဲ့လက်ရှိအထောက်အပံ့တွေကနည်းလွန်ပါတယ်။အခုဆိုရင်အလားသိကလာလေးလစ်ထဲရောက်လာတဲ့အခါဒေသခံတွေရဲ့အကူအညီကအကန့်အသတ်ရှိလာပါတယ်။ပြည်ပရောက်နီးစပ်ရာဆွေးမျိုးသားချင်းတွေရဲ့အကူအညီကလည်းကြာတော့ပန်းလာကြတာရှိပါတယ်။ဆိုတော့အခုလိုအချိန်မှာဘ ਹੁ အစိုးရရောနိုင်ငံတကာအတိုင်းအဝန်းရောအကူအညီတွေပတ်ပေါင်းစုံကလိုအပ်ပါတယ်။ဘလို့ပုံစံနဲ့ပဲဖြစ်ဖြစ်အမေရိကန်အစိုးရရဲ့အကူအညီလည်းလိုအပ်ပါတယ်။
But go back to the report so
စင်ကစားနဲ့ပတ်သက်ပြီးတော့တစ်ချက်ပြန်မေးချင်ပါတယ်အခုလိုဒီဒုက္ခသည်တွေရဲ့ကျန်းမာရေးအခြေအနေလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အစင်ကစားထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးဒီအစင်ကစားထုတ်ပြန်မှုအတွက်ကဘာကြောင့်အရေးကြီးရတာပါလဲ
Health to me is absolutely necessary and important if you are not healthy you can't
ကျန်းမာရေးကိစ္စဆိုတာကအမှန်တမ်းအခြေခံကြပြီးတော့အရေးကြီးတဲ့ကိစ္စပေါ့နော်လူတယောက်မကျန်းမာဘူးဆိုရင်ဘာမှမလုပ်နိုင်တော့ဘူးကျမတို့အခုလိုနေနေနေရာမှာထိုင်ပြီးစကားပြောနိုင်နေဆိုတာကလည်းကျန်းမာနေလို့ပေါ့နော်မကျန်းမာဘူးဆိုရင်ဘာမှလုပ်လို့မရဘူးနောက်တစ်ခုကတော့ကျမကိုယ်တိုင်ငယ်ငယ်ကမလေးရှားနိုင်ငံမှာဒုက္ခသည်ဘဝဖြတ်သန်းခဲ့ပြီးတော့လေဒုက္ခသည်တွေရဲ့အခက်အခဲကိုကောင်းကောင်းနားလည်တယ်ကျမအနေနဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ပြီးတဲ့နောက်မှာကိုယ်တကျွမ်းနဲ့ဒီပြည်သူကျန်းမာရေးပညာရဲ့နဲ့ဒုက္ခသည်တွေအတွက်ဘလို့ကျန်းမာရေးလွယ်ချက်တွေရှိနေလဲဘလို့အကူအညီတွေလိုအပ်နေလဲဆိုတာကိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်ခွင့်ရတာအစဉ်ခံစားတင်ပြခွင့်ရတာကအမတန်ကိုတမှုရှိတယ
် And also we hope that this report can bring a recommendation to our government NGOs
ဒါပြင်အစီအခံစာကနေနိုင်ငံတကာအစိုးရတွေ NGO အဖွဲ့တွေဒေသခံအတိုင်းဝိုင်းနဲ့ပြည်ပရောက်ချင်းလူမျိုးတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းအားလုံးကဒီဒုက္ခသည်တွေကိုဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေကိုတင်ပြနိုင်ဖို့နဲ့လိုအပ်တဲ့အကူအညီတွေရရှိလာဖို့မျှော်လင့်ပါတယ်
So now you have recommendations to the international community, to the United States, and also to the host country. And
အခုဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့အရှေ့အိန္ဒိယနိုင်ငံကိုရော အကြံပြုချက်တွေတင်ပြထားပြီးဆိုတော့ဒါအကြံပြုချက်တွေကတော့အကုန်ထွက်ထားတယ်ပေါ့လေဒါပေမဲ့ဒီနိုင်ငံတကာတိုင်းဝိုင်းတစ်ခုလုံးအထက်ကိုအဓိကအကြံပြုချက်ဆိုရင်ဘာဖြစ်မလဲရှင
် so there is a lack of vaccinations in camp so we would advocate we want
the လောဒုက္ခသည်တွေအတွက်လိုအပ်နေတဲ့ကာကွယ်ဆေးမရတာတွေရှိနေဆိုတော့ဒီကမ္ဘာတဝန်းကာကွယ်ဆေးရရှိရတဲ့မဟာမိတ်အဖွဲ့ GAVI အနေနဲ့မြန်မာနိုင်ငံက CDM ဆရာဝန်တွေစစ်ကောင်စီစန့်ကျင်ရေးတော်လှန်နေတဲ့သူတွေနဲ့လက်တွဲပြီးတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့ကာကွယ်ဆေးရရှိဖို့အတွက်နိုင်ငံတကာတိုင်းဝန်ကနေပြီးတော့ဝိုင်းဝန်းကူညီပေးစီချင်ပါတယ်
So what would be the next step? Are you guys going to follow up on that?
Okay, ba. အခုချိန်မှဒါဒုက္ခသည်တွေရှိတဲ့နေရာတွေကိုကိုယ်တိုင်တွားရပြီးတော့လေ့လာသုတေသနလည်းလုပ်ခဲ့ပြီးအစင်ခန်းစာလည်းထုတ်ပြန်ပြီးတော့ဒါဒီနိုင်ငံတကာမိသားစုနိုင်ငံတကာတိုင်းဝမ်တွေကိုလည်းဒီပြန်လည်တင်ပြတာတွေလုပ်နေတယ်ဆိုတဲ့အခါကျတော့ဒါတွေပြီးသွားလို့ရှိရင်နောက်တစ်ဆင့်အနေနဲ့ရောဘာတွေဆက်လုပ်သွားအောင်မလဲရှင့်
Yes, we will continue to advocate for this and also expand our research. The Gene Association of Maryland can
ဒုက္ခသည်တွေလိုအပ်တဲ့အကူအညီတွေရအောင်စီရောလှုပ်ဆောင်တာတွေကျမတို့ဆက်လုပ်သွားပါပါ။တချိန်တည်းမှာလည်းနောက်ထပ်လေ့လာစမ်းစစ်တင်ပြတာတွေတိုးချက်လုပ်သွားပါမယ်။ Maryland ပြည်နယ်ချင်းလူမျိုးအဖွဲ့ CAM Camp အနေနဲ့အခုကျမတို့တွားခဲ့လုပ်ခဲ့သလိုမျိုးနောက်ထပ်လေ့လာသုတေသနလုပ်သူတွေအလုပ်တွေကိုလာမဲ့လာပိုင်းတွေအတွင်းနေဆက်ကိုထပ်မံဆင်လွတ်တာသူတွေတနာတိုးချဲ့လှုပ်ဆောင်တာတွေဆက်လုပ်သွားမှာပ
ါ Thank you so much for taking your time for this interview ကျေးဇူးအများကြီးတင်ပါတယ်အခုလို VO Studio ရဲ့ထိတ်လာပြီးတော့မျိုးသမီးကဏ္ဍမှာလည်းပါဝင်ဆွေးနွေးပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
ဒါကတော့ချင်းဒုက္ခတဲ့အမျိုးသမီးတွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်လေ့လာပြီးတော့အစီအခံစာပြုစုခဲ့တဲ့ချင်းတူသေးသည့်အမျိုးသမီးတွေကိုမက်ခင်ဖြူထွေးက VOA Studio မှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှာအိမ်ဝယ်နိုင်မှုအတွက်ငွေချင်းကားတာမှာအတိုးနှုန်းတက်တာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘလို့အတိုးနှုန်းတွေကချင်းကားသူတွေအတွက်ပို့ပြီးတော့အကျိုးရှိစေမလဲဆိုတာကိုအင်ချမ်းမြေအကျိုးဆောင်မတ်တင်လေးသွဲကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်
now location ပေါ်လည်းမူတည်တယ်ပေါ့နော်အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝင် primary resident နဲ့ဝင်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လည်းကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြန်နိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကို့အလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state တူလမ်းဝယ်လို့ရတယ်အထူးသော investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်သင့်တယ်ပေါ့နော်အဲ့လိုမျိုးလေးပါဟုတ်
ဗန်ကနေပြဿနာချင်းမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်းဥမာဝင်းငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ရောကောင်းမယ်ဆိုလို့ရှိရင်ဗန်ကဥမာဒီအတိုးနှုန်းဘယ်လောက်ထိသတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်းငွေလည်းတိတ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းလောက်ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကိုအဲ့တော့အတိုးနှုန်းကဘယ်ပုံမှန်မူတည်လဲဆိုတော့ခုနပြောတဲ့ credit score ရဲ့ဟဲ့လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက်percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲกว่าပါအဲ့သုံးခုမှာမူတည်တယ်ပေါ့နော်ဆိုပါဆိုလူတစ်ယောက်လူမျိုးအတူတူပဲ credit score လဲ940ဟဲ့ income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့သောကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ van တွေမှာတော့ 7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit ဥပမာဆိုပါလို့ credit score 620သမားနဲ့ကျမတို့900သမားနဲ့ဆိုရင်တော့ပေးတဲ့ down payment တူမယ် DTI တူမယ်ဆိုရင် slightly ပေါ့နော် maybe quarter point ဆိုတာ 0.25 သို့မဟုတ် 0.125 အဲ့လောက်กว่าနိုင်ပါတယ်အနည်းဆုံး
ဘန်နေရနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥမာဒီအတိုးနှုံးကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုံးကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုံးကဒါအပြောင်းလဲရှိတဲ့အခါကျတော့ဒီအတိုးနှုံးအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ ဒီချင်းငွေနဲ့ဘလို့ကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကို့အတွက်အားတာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fix rate နဲ့ am ပေါ့နော် adjusted ARM so adjusted rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့เนาะအခုအချိန်မှာဆိုတော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ break ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မကိုယ်တိုင်အတွေ့အကြုံပေါ့เนาะ2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ့ adjustable rate ကို7 years fix နဲ့ယူထားတယ်ပေါ့เนาะအဲ့တော့ကျွန်မအခု9နှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့အချိန်ကတော့ adjustable rate ကတော်တော်တော်လေးတက်တာလေအတွက်ကျမကလက်စင်ပြီးမဲ့တက်တာလေဆိုပြီးယူလိုက်တာသို့တော့အခုကျမလိုရမယ်အဲ့လိုပဲ9နှစ်ပြည့်ပြန်ပြီးတော့ refinance ပြန်လုပ်ရမယ်အဲ့တော့ adjustable rate ကိုကျမတိတ်တော့အားမပေးပါဘူးဟို fixed rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှပူစရာမလိုတော့ဘူးဒီလ2000ဆိုနောက်လလည်း2000ပဲ230လို့2000ပဲအဲ့တည်းမှာမှကိုက principal ပို့ပေးသွားရင်ညံ့ချေသွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ fixed rate ကတော့ပို့ပြီးတော့အားတာပါတယ်ဒီ market အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့
ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ဝယ်ဖို့အတွက်ဒီတက်နိုင်တယ်တချို့ဒီအိမ်ဝယ်ဖို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးစီစဉ်နေအနေနဲ့ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးအောင
်ဟုတ်ကဲ့အဲ့ဒါအခု down payment assistant လို့ခေါ်တာပေါ့နော် down payment assistant တွေက program မျိုးစုံရှိတယ်ပေါ့နော်ဟို lender ပေါ်လည်းမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်တို့ loan ဆိုလို့ရှိရင်တော့down payment assistant ရလဲကိုယ့်ဘက်က closing cost ကတော့ယူသေးတယ်ပေါ့နော်ဒါပေမဲ့ဟိုမခွင့်ဖြိုးသေးတဲ့ဒေတာတွေမှာထုတ်ချီးတဲ့ loan program တွေလည်းရှိတယ်အဲ့ဒါတွေကတော့သူတို့က down payment မချဘဲနဲ့ချီးလို့ရတယ်ပေါ့နော်နောက်တစ်ခါ down payment assistant မှာလည်းနှစ်မျိုးရှိတယ်အပြန်ပေးရတဲ့ခါနဲ့ one time တစ်ခါတည်းအလကားရတယ်ပေါ့နော်အဲ့တော့ကျမကတော့ကျမရှိလာတဲ့လူတွေဒါ income ပေါ်လဲမူတယ်သူက low income လဲ median income ရဲ့ percentage တွေကမှလည်းဝင်ရမယ်ပေါ့နော်အဲ့တော့အဲ့တော့ down payment assistant ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့လူကဝင်ငွေလည်းနေရမယ်ဒါပေမဲ့သူအိမ်နဲ့သူဝယ်ချင်တဲ့အိမ်ကဈေးသိမ့်များနေပြန်လဲခုန DTI မှာသွားပြီးတော့အဆင်မပြေတာမျိုးဖြစ်တတ်တယ်ဆိုတော့ဟိုအခြေအနေပေါ်မူတည်တယ်ပေါ့နော
်နောက်တစ်ခုကဒီပထမအဦးဆုံးအိမ်စဝယ်တဲ့သူဆိုလို့ရှိရင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိတယ်ဘယ် state မှာဝယ်လဲဟာအပြုကအစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပြီးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ့6000ပြီးတော့ 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးရောရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့သွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ C sit တာပေါ့နော်ဟို loan ကိုကျွန်တော်တို့ originator က originate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့ C sit တဲ့ဒီစစ်ဆေးရေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဝင်တည်တယ်အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နဲ့ဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျမတို့ဒီပုံမှန်လုပ်နေကြတယ်အဲ့လိုကြီးတော့ရှိတယ်ဟုတ်ဒါပေမဲ့မဟုတ်တည်းတချို့မှ North Carolina မှာဆို1000ခွဲအထိ government ပေးတဲ့လုံရှိတယ
်ဟုတ်ကဲ့အာဆိုတော့မက်တင်လေးတွေရဟိုအိမ်ချမ်းကြီးအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာမှန်းအကြံပေးချင်ပါလဲ
ဟုတ်ကဲ့ကျမအကြံပေးချင်တာပေါ့နော်အိမ်ဝယ်ဖို့စိတ်ကူးထားရင်ငွေစုပါဟာလား credit တွေလည်းခဏခဏအတိတ်တွေမဖွင့်လဲအကျွေးတွေတင်အောင်လဲကားတွေဘာတွေလည်းအများကြီးတွေမဝင်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client တွေတင်ပါပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ချက်နဲ့အိမ်ဟိုဝင်ငွေရှိတယ်တစ်နေ့16ချက်သူတို့3သိန်းခွဲတန်းဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့ကိုဆိုင်နာရှားရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာlender တော်တော်များများကကိုဆိုင်နာတိုက်တယ်ပုံမှာရှိရမယ်လို့ပြောတယ်ဆိုတော့ခုနကလုံးက mortgage ကကျွန်တော်တို့ဒီ responsibility ပေါ့နော်ခုနကကိုပေးရမယ့်တာဝန်နောက်တစ်ခါတိုက်တယ်ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူဒီအိမ်ပိုင်တယ်အဲ့တော့ဒီချိန်ချိန်မှာဘာဖြစ်လာမလဲဆိုတော့ခုလူငယ်ဖို့ဘာမှမစိုးဖြစ်လာနိုင်တယ်ပေါ့နော်နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလာစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖိုကလိုရှာလုပ်ပါတယ်ပိုတော့ကကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင်ဖိုကလိုရှာ process ဆက်တယ်အခုတော့6လဆိုရင်ဖိုကလိုရှာ process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖိုကလိုရှာ process ဆက်ခံတဲ့လူက credit ပြတ်တယ်အဲ့ဒါလူယုံကြည်မှုမရတော့ဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့လူလူမျိုးဆိုရင်ခုနှစ်နှစ်တိတိ license ယူလို့မရတော့ဘူး license မမရနိုင်တော့အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်
အမေရိကန်ပြည်ထောင်စုမှာဘလို့အိမ်ဝယ်မလဲဆိုတာကိုအင်ဂျမ်ကြီးအကျိုးဆောင်မတ်တင်လေးတွေကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တဲ့သုဒ္ဓဆိုလေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရေနံနဲ့သဘာဝဓာတ်ငွေကိုရှေးမြန်မာမင်းတွေလက်ထက်ကလေးကစတင်2-4ဆွဲခဲ့ပြီးတော့အခုချိန်ထိလည်းထုတ်လုပ်နေဆဲဖြစ်ပါတယ်။ဒီရေနံနဲ့သဘာဝဓာတ်ငွေတိုက်တွေမြန်မာနိုင်ငံရဲ့ဘယ်နေရာတွေမှာအဓိကဖြစ်တည်နေတယ်။သူတို့ရဲ့စီးပွားပြည်အလားအလာတွေကဘာတွေလဲဆိုတာကိုမြန်မာရေနံနဲ့သဘာဝဓာတ်ငွေတိုက်များအပိုင်းတင်မှာရေနံဘူမိဗေဒပညာရှင်ဦးလမိုင်းမြေကိုမေးမြန်းပြီးတော့ဒေါခင်မျိုးသက်ကတင်ပြပေးထားပါတယ်။
မြန်မာနိုင်ငံဆိုလို့ရှိရင်ဒီရေနံနဲ့တဘာဝတံငွေကျွဲဝရလို့နာမည်ကြီးပါတယ်ဆရာ။ဟိုရှေးဗမာမင်းနေလက်ထက်တည်းကရေနံထောက်လာတာပေါ့နော်။ဆိုတော့ဆရာကကြတော့မြမရေနံမာတွေမကပဲနဲ့ဒီတာတာတို့ဘာလို့လိုမျိုးဒီအရှိအလယ်ပိုင်းဒေတာမှာရောအာရှဒေတာတက်ဝိုက်မှာရောအမေရိကန်ဒီကန်လွန်ပင်လယ်ပြင်လို့ဒီမက္ကဆီကိုပင်လယ်ကွေ့လို့ဒီနေရာတော်များများမှာဆရာဒီရေနံနဲ့တဘာဝတံငွေနဲ့ပတ်သက်ပြီးတော့သူ့ပေါ်လာတွေသိချတယ်လောက်ခဲ့ပြီးတဲ့အခါကျတော့မြန်မာနိုင်ငံမှာပေါ့နော်ဒီတယံဇာတအတဲမှာရေနံနဲ့တဘာဝဓာတ်ငွေဟာအလားအလာကောင်းနေဆဲပဲလို့ပြောနိုင်ပါလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာရေနံနဲ့တဘာဝဓာတ်ငွေထုတ်တဲ့တမိုင်းတက်ကလေးကိုတော့နည်းနည်းကြည့်ဖို့တော့လိုတာပေါ့နော်ဟိုဗမာမင်းနေလက်ထက်သေးဟိုရေနံကျောင်းမှာရေနံတွေကမြေပေါ်မှာပဲစီးထွက်တယ်ပြီးတဲ့အခါမှာအင်္ဂလိပ်ကနေပြီးတော့ဗမာပြည်ကိုတတိယအကြိမ်သိမ်းပြီးသွားတဲ့အခါမှာဆိုရင်တော့သူကရေနံကျောင်းမှာစပြီးတော့သူကဆက်မှုနည်းနဲ့စတင်ပြီးတော့ထုတ်ဘယ်နေရာမှာများများထွက်ခဲ့တယ်လဲနောက်ဘယ်မှာရှိနိုင်သေးလဲဆိုတာကိုသိဖို့တော့လိုတာပေါ့နော်ကျွန်တော်တို့ဒီရေနံဘူမိဗေဒသဘောအရဆိုရင်တော့ရေနံကျတဲ့ဥစားအနေကျချိုက်ငွန်းနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကပြောပါဗမာပြည်မှာဆိုရင်အခုလက်ရှိအထိဆိုရင်16ခုရေနံနဲ့တဘာဝဓာတ်ငွေအနေကျကြိုက်ငွေနေရှိပါတယ်အင်္ဂလိပ်လက်ထက် BOC လက်ထက်ကပြီးတဲ့အခါမှာမြန်မာရေနံအခုလက်ရှိ MOG တွေဟာအဓိကဘယ်မှာထုတ်ခဲ့သလဲရှာခဲ့သလဲဆိုရင်အဲ16ခုတွေကနေပြီးတော့ Central Basin ဆလင်း Basin လို့ခေါ်တဲ့နေရာမှာအများဆုံးထုတ်ပါတယ် ARE ပြီးembedment ဆိုတဲ့နေရာရဲ့ ARE မြို့ဝကျွန်းပေါ်အနေကျကျိုက်ဒေတာတွေမှာဆိုရင်များများထုတ်ခဲ့တယ်1990နောက်ပိုင်းမှာကျတော့ကျွန်တော်တို့ကမ်းလွန်ရေနံတွေမှာဆိုရင်တဘာဝဓာတ်ငွေတိုက်တွေတွေ့တယ်၄ခုတွေ့တယ်မုတ်တမမှာအကျေတနာဟိုစားဓာတ်ငွေမြေတွေ့တယ်ဒီတနင်းသာရီမှာရဲတကွန်နော်ကျွန်တော်တို့ဓာတ်ငွေမြေတွေ့တယ်ရခိုင်ကမ်းမြောင်မှာဆိုရင်ရွှေဓာတ်ငွေမြေတွေ့တယ်ပြီးတော့မုတ်တမမှာဆိုရင်ဇော်တိကဆိုပြီးတော့ဓာတ်ငွေမြေတွေတွေ့တယ်ထုတ်တယ်နိုင်ငံခြားကိုတင်ပို့ရောက်ချတယ်ပြီးရင်အနည်းအချင်းကိုတော့ပြည်တွင်းမှာသုံးပါတယ်အဲ့တော့ရှိသေးလားဆိုရင်တော့ခုနကျွန်တော်တို့အနေကျချိုက်ဝန်းကြီးတွေကိုပြန်ပြီးလေ့လာသုံးသပ်ဖို့တော့လိုပါ
ဟုတ်ကဲ့ပါဆရာဆောစောဆရာပြောသွားတဲ့အထက်မှာတော့ရေနံနေတဘာဝတန်းကြီးအဓိကထွက်တဲ့နေရာတွေဆရာတူးတဲ့နေရာတွေဆရာပြောသွားပြီဆိုတာလေဒီရေနံနဲ့တဘာဝတန်းကြီးဘယ်လိုဆက်ပြီးတော့ဖြစ်လာလဲဆိုတာဒီပြောပြပေးပါဆရာ
ဖြစ်ပုံကတော့ပေါ့နော်ကျွန်တော်တို့ဘယ်နေရာမှာဖြစ်ဖြစ်ပါကဘာတောင်ဟမ်းမှာတော့အတူတူပါပဲစတင်ဖြစ်လာတာတော့ကုန်းကုန်မှာရှိတဲ့တတဝါတွေတစ်တော်တွေတည်ကြည်ပျက်စီးသွားတဲ့အခါမှာဆိုရင်သူကရေမြစ်တွေချောင်းနေရနေတိုက်စားပြီးတော့အဲ့တဲ့ပါတဲ့ organic နော်ဒီပစ္စည်းတွေဟာတည့်ဆောင်လာတယ်ပြီးရင်နေနေနေရများသောအဖြစ်ပင်လယ်ထဲမှာဆိုရင်သူတို့ကအနေပို့ချတယ်ဆိုတော့ပို့ချတဲ့ဟာဘယ်မှာဖြစ်လဲဆိုရင်တော့ဒီရေအောက်မှာဖြစ်တယ်အများစုပင်လယ်ထဲမှာဖြစ်တယ်နော်ဖြစ်တဲ့ဟာတွေကလည်းအနေကျကြောက်တယ်ပ
ါဒီစီးပွားဖြစ်ထုတ်နိုင်ဖို့အတွက်ဆိုဘာတွေလိုပါလဲဆရာ
ဒီရေနံနဲ့တဘာဝဓာတ်ငွေတိုက်တွေဖြစ်လာဖို့ပေါ့เนาะအဓိကကတော့ကျွန်တော်တို့အချက်၅ချက်နဲ့ kait ညီဖို့လိုပါတယ်ပထမဆုံးကတော့ကျွန်တော်တို့ source rock ခေါ်တဲ့ခုနပြောခဲ့တဲ့เนาะရေနံနဲ့တဘာဝဓာတ်ငွေတွေစတင်ဖြစ်လာမဲ့ခုန organic matter တွေစုလာတဲ့ဟာတွေဟာတနေရာမှာရှိတဲ့เนาะ အလွာကြောက်တွေပေါ့နော်အဲ့အလွာကြောက်တွေကအများစုကတော့ဒီဟိုဆိုတာရှေးနဲ့ဒီမတ်စတုန်းဆိုတဲ့ဟာဒီမှာသူကစတင်ဖြစ်တယ်ဒါကိုနံပါတ်1ဆိုဆိုတော့အဲ့ဒါကိုအပေါ်ကဖိအားပူချိန်တွေပြောင်းသွားတဲ့အခါမှာရေနံနဲ့တဘာဝတန်ွေတွေစတင်ဖြစ်လာတယ်ပြီးတော့ဒုတိယအဆင့်အနေနဲ့သူတို့တွေကစတင်ရွေ့လျားပါတယ်အဲ့လိုရွေ့လျားတာဆိုရင် migration လို့ခေါ်တယ်အဲ့တော့ migration မှာလည်းနှစ်မျိုးရှိပါတယ်သူက primary migration ဒီအနေကျ source rock တွေအပေါ်မှာရှိတဲ့ဟာကိုသူက down like ပေါ့နော် vertically သူက migrate လုပ်သွားတာပြီးတဲ့အခါမှာအဲ့ဒါတွေကဘယ်ထဲကိုရောက်သွားလဲဆိုရင်ကျွန်တော်တို့ reservoir rocks ဆိုတဲ့ပွာနှုံးရှိတဲ့နောက်တစ်ချိန်မှာရေနံတိုက်တွေခုတ်အောင်နေမဲ့အဲ reservoir rocks တွေကိုရောက်ပေါ့ခုနကတဲ့တဲ့တက်လာရာနေဘေးတိုက်အနေနဲ့ဒီဖြစ်ပေါ်နေတဲ့เนาะကြောက်လွှာတွေရဲ့အနေအထား structure ပေါ်မှာမူတည်ပြီးတော့သူကရွေ့လျားရတယ်အဲ့လိုရွေ့လျားတာကိုသူ့ကို secondary migration လို့ခေါ်ပါတယ်ဒါဒုတိယဖြစ်တတိယချက်ကတော့အဲ reservoir rocks တွေရှိရတယ်ပေါ့နော်ရှိမှလည်းသူကခုနပြောတဲ့ရေနံနဲ့တဘာဝတန်ငွေတွေကအဲ့မှာသွားခိုအောင်နေတယ်တဘာဝအရာပေါ့ရေနံကရေတဲ့ပေါ့တွေအတွဲသူကဖြည်းဖြည်းဖြည်းဖြည်းချင်းနဲ့သူကရွေ့လျားပြီးတော့အပေါ်ကိုတက်သွားတယ်နော်ဒါက reservoir rocks ရှိရမယ့်သုံးချက်ပေါ့နံပါတ်၄အချက်ကတော့ရွေ့လျားတဲ့ဟာတွေကရေနံတိုက်တန်ငွေတိုက်တွေဖြစ်အောင်လို့ဒါတွေကိုပြန်ပြီးတော့ဖမ်းထားတယ်เนาะဒီ trap တွေရှိရ trap မှာလည်းနှစ်မျိုးရှိတယ်ပေါ့เนาะအဓိကသူက structure trap stratigraphic trap ပေါ့เนาะအဲ့တော့အဲ့လေးချက်ရှိုံနဲ့တော့မဖြစ်သေးဘူးခုနကပြောတဲ့ reservoir rock ရဲ့အပေါ်မှာ cap rocks ဆိုတဲ့ဟိုစိမ့်တာနှုံးမရှိတဲ့ non permeable rocks တွေကပြန်ပြီးဖုံးအုပ်ထားမှာခုနက trap တွေမှာရှိတဲ့ဟာတွေကနေစုဝေးလာကိုတွေ့ရတယ်ဒီကက်ဘရော့မရှိဘူးဆိုရင်တော့သူကတပေးပေးနဲ့မြစ်တန်းပေါင်းများစွာကြာတဲ့ဟာတွေဆိုတော့သူကအငွေ့ပြန်ပြီးထွက်ကုန်တဲ့အတွေ့အဲ့နေရာတွေမှာတော့မတွေ့အဲ့တော့ပြောရရင်တော့ဒီ၅ချက်နဲ့ညီမှာရေနံနဲ့တဘာဝတိုက်တွေတွေ့တယ်ပေါ့နော်ခုနကတော့ခေမျိုးတက်ပြောသွားတဲ့စီးပွားဖြစ်ဆိုတာတော့အယွယ်စားလဲလို့ရတာဟုတ်တွေ့တဲ့ဟာတေးသေးဆိုရင်တော့စီးပွားပြည့်မဖြစ်ဘူးပေါ့အဲ့တော့အရွယ်စားကြီးကြီးမားမားတွေ့မှလည်းကျွန်တော်တို့ကစီးပွားပြည့်ဖြစ်တာပ
ါရေနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးနော်
တော်ခင်မျိုးသက်မေးမြန်းတင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာ2018ခုနှစ်တုန်းကဒုသမ္မတတာဝန်ပြီးဆုံးချိန်မှာဖတ်ခွင့်ရှိသူတွေကဖတ်လို့ရတဲ့လျှို့ဝှက်ပတ်တန်းတွေတက်ဆိုင်ရာကိုပြန်မအပ်တာနဲ့ပတ်သက်လို့တရားစွဲဖို့မလိုဘူးလို့ဒီကိစ္စကိုအထူးစုံစမ်းစစ်ဆေးတဲ့စုံစမ်းစစ်ဆေးရေးမှူးကဆုံးဖြတ်လိုက်ပါတယ်။15လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်စိတ်စေတနာကောင်းရှိပြီးတော့တတိမြင့်တက်တဲ့ဒုကြီးတယောက်ကိုတရားစွဲဖို့ခတ်မယ်လို့တရားရေးဌာနကအထူးခန့်အပ်ထားတဲ့အထူးစုံစမ်းရေးမှူးရောဘတ်ဟာကအစီရင်ခံစာထဲမှာပြောကြားခဲ့ပါတယ်။အခုလိုမျိုးဒီအထူးစုံစမ်းရေးမှူးရဲ့ပြောကြားချက်ကိုသမ္မတဘိုင်ဒန်ကပယ်ချပြီးတော့သူ့ရဲ့မှတ်ဉာဏ်ကောင်းမွန်တယ်လို့တုံ့ပြန်ပါတယ်။နိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပြန်ရွေးခံမဲ့သမ္မတဘိုင်ဒန်ရဲ့အသက်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာပဲအခုလိုမျိုးသူ့ရဲ့မှတ်ဉာဏ်နဲ့ပတ်သက်လို့ထောက်ပြမှုတွေထွက်ပေါ်လာခဲ့တာပါ။ဟမတ်စစ်သွေးကြွားရရဲ့ဒီ2023အောက်တိုဘာ9ရက်တိုက်ခိုက်မှုအပေါ်လက်တုံ့ပြန်တိုက်ခိုက်နေတဲ့အစ္စရေးစစ်တပ်ရဲ့လှုပ်ရွက်ကအလွန်ကျူးဖြစ်နေပြီလို့သမ္မတဘိုင်ဒန်ကပြောပါရယ်ဟမတ်တို့ဖမ်းဆီးသွားတဲ့တရားခံတွေလွတ်မြောက်နိုင်ရေးအပြစ်ခတ်ရအောင်သူအစွမ်းကုန်စ조사နေပါတယ်လို့လည်းအင်ဘူရိုမှဒီကြတာပရိနေတုန်းကသမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။တခါဒီပါကစ္စတန်နိုင်ငံမှာကြတာပရိနေတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီအပိသက်ရလတ်တွေထွက်မလာသေးပေမဲ့လည်းသူ့ပါတီအနိုင်ရတယ်လို့ဝန်ကြီးချုပ်ဟောင်းနော်ဝတ်ရှာရစ်ကကြေညာပါတယ်။ထောင်ချခံထားရတဲ့ဒီဝန်ကြီးချုပ်ဟောင်းအင်မရန်ခမ်ကိုထောက်ခံတဲ့တတိပုဂ္ဂလဝေဝေးသူတွေမဲအတာစီးတွေရနိုင်ပေမဲ့လည်းနဝတ်ရှာရစ်ကသူ့အနိုင်ရပြီလို့အခုလိုဒီကနေ့ကြေညာတာဖြစ်ပါတယ်။ဒ
တင်းတဲ့တရုတ်နှစ်တကူကာလအရှိတောင်အာရှနိုင်ငံတွေကိုခီးသွားတဲ့တရုတ်နိုင်ငံသားတွေပို့ပြီးတော့များလာပါတယ်စင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတို့ကတရုတ်ခီးသည်တွေအတွက်ဗီဇာကင်းလွတ်ခွင့်ပြုထားတာကြောင့်ခီးသွားလာသူတွေပိုများမယ်လို့လည်းခန့်မှန်းထားပါတယ်ဗီဇာကင်းလွတ်ခွင့်မပေးသေးပေမဲ့လည်းနေဆက်ပြန်ဖွင့်ထားတဲ့ဂျပန်နိုင်ငံကိုလည်းအလဲအပတ်သွားသူတွေများနေပါတယ်ရှင်
တောက်ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုမဆုမျက်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come